Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ15ရက်စနေနေ့မနေ့ပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေတာဝန်တင်ဆက်မှာပါ
မင်္ဂလာပါကျွန်တော်ငိမ့်ချမ်းပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါမယ်အိုမန်ပင်လယ်ကွေ့မှာရေနံတင်သင်းမောနှစ်စီးတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာသဘောတူညီချက်တစ်ခုရအောင်တည်ဆောက်နေတယ်လို့ကာကွယ်ဝင်ကြီးပက်ရှန်နဟန်ကပြောပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးတဲ့ EU မြန်မာ၅ချိန်မြောက်လူ့အခွင့်အရေးဆိုင်ရာဆွေးနွေးပွဲကိုမနေ့ကနေပြီးတော့မှကျင်းပခဲ့ပါတယ်ဆော်ဒီမှာပထမဦးဆုံးဖွင့်လှစ်တဲ့ Night Club ဖွင့်ပွဲကိုဆော်ဒီအာနာပိုင်တွေကတားမြစ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့မနက်မှာတော့ဒီဖွဲ့စည်းပုံအခြေခံပြင်ဆင်ရေးကူးပေါင်းကော်မတီနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ပုဒ်မှာတော့
ဆက်ပြောပါတယ
်။ဒါအခုလို့ပေါ့နော်အားလုံးဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးပေါ်မှာသုံးသပ်ချက်တွေပြီးသွားတယ်ဆိုတာလေအားလုံးရဲ့ကူးပေါင်းဆောင်ရွက်မှုကြောင့်မလို့ပြီးတာပါ။ကူးပေါင်းတယောက်ကြောင့်မလို့
သတင်းနဲ့အပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။တခါထိုင်းနိုင်ငံကအလို့ရှိဆုံးဖြစ်နေတဲ့ထိုင်းတောင်ပိုင်းသားမွေးရရာသာတူကိုတာချီလိန်အာနာပိုင်တွေကဖမ်းဆီးပေးခဲ့ပါတယ်နောက်ပိုင်းမှာတော့တူရကီနိုင်ငံရဲ့အခြေအနေနဲ့ဒီကြောင်မီသွေးနဲ့ပတ်သက်တဲ့ပြဿနာတက်မှုအကြောင်းတွေကိုလည်းနားဆင်ရမှာဖြစ်လို့နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုငိမ့်ညာနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
။ပြီးခဲ့တဲ့ဂျာတာပရင်းတွေကအိုမန်ပင်လယ်ကွေ့မှာရေနံတင်သင်းမောနှစ်စီးတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာသဘောတူညီချက်တစ်ခုရအောင်တည်ဆောက်နေတယ်လို့ကာကွယ်ဝင်ကြီးဖက်ရှန်နန်ဟန်ကပြောပါတယ်။အခြေအနေတွေဆိုးလာရင်ရင်ဆိုင်ဖို့အတွက်ဖြစ်နိုင်တဲ့အစီအစဉ်တွေရေးဆွဲထားဖို့လိုအပ်နေပြီးနိုင်ငံတကာအခြေအနေဖြစ်တဲ့ဒီကိစ္စအတွက်လည်းထောက်ခံမှုတိုးရအောင်ကြိုးပမ်းရမယ်လို့သူကတောက်ကြားနေမှာပြောပါတယ်
။ So we obviously need to make contingency plans should the situation deteriorate but we also need to
ဒီတိုက်ခိုက်မှုအတွက်အီရန်ကိုအမေရိကန်ကအပြစ်တင်ထားပြီးအမေရိကန်ရေတပ်ကထုတ်ပြန်တဲ့ဗီဒီယိုမှာအီရန်ကင်းလှည့်ရေးရင်တစည်းပေါ်ကလူတွေကမပေါက်ကွဲသေးတဲ့လင်းပတ်မိုင်းတစ်လုံးကိုဂျပန်ရေနံတင်သင်းမောခိုကူကာ Courageous သင်းမော 1/9 ကခွာနေတဲ့ပုံကိုလည်းပြသထားပါဗျ။ဒီရေနံတင်သင်းမောကိုခိုကူကာဆန်ဂျိုဂျပန်သင်းမောလိုင်းကုမ္ပဏီကပိုင်ဆိုင်တာဖြစ်ပြီးတော့တခြားသင်းမောတစ်စီးကတော့ Norway ပိုင် Frank Alter သင်းမောဖြစ်ပါတယ်။ Frank Alter သင်းမောဟာမီးလောင်နေစေဖြစ်ပြီးတော့အဲ့ဒီကသင်းမောသားတွေကိုအီရန်ကထိန်းသိမ်းထားပါဗျ။ဒီ Frank Alter ရေနံတင်သင်းမောကိုအဝေးကိုတွန်းသွားဖို့နော်ဝေကုမ္ပဏီကငှားခဲ့တဲ့တပ်ပုတ်တွန်းသင်းမောနှစ်စီးကိုအီရန်အမြန်ရင်ကတားဆီးခဲ့တယ်လို့အမီမဖော်လို့တဲ့အမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။ဒီကယ်ဆယ်ရေးတွန်းသင်းမောတွေဟာ14ရက်နေ့နေ့လယ်လောက်ခရဲကရေနံတင်သင်းမောစီကိုရောက်နေတာဖြစ်ပြီး15ရက်နေ့မှလည်းရေနံတင်သင်းမောကိုဆစ်ဆေးဖို့နဲ့လိုအပ်တာတွေအကြံပေးဖို့နောက်ထပ်ကူညီရေးရင်နှစ်စီးရောက်မယ်လို့ Frontline Norway သင်းမောကုမ္ပဏီကသတင်းထုတ်ပြန်ထားပါတယ်။
American Britain's near Mexico နိုင်ငံတို့အကြားလူမှုကြီးကြပ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေလုပ်နေစဉ်အတွင်းမှာပဲ Mexico နိုင်ငံလူမှုကြီးကြပ်ရေးဌာနအကြီးအကဲ Tonatio Guillen Lopez ယာဒူးကနှုတ်ထွက်သွားပါတယ်။ Lopez ဟာဒီယာဒူးမှာခုနလတာတာဝန်ထမ်းဆောင်ပြီးတဲ့နောက်တောက်ကြနေမှာသမ္မတ Andres Lopez Obrador စီကိုနှုတ်ထွက်စာတင်သွင်းခဲ့တာပါ။ဒီလိုနှုတ်ထွက်ကြောင်းကြေညာချက်ဟာ American သမ္မတ Trump တွန်းအားပေးနေတဲ့နိုင်ငံအကြားနယ်စပ်တရားမဝင်ဖျက်ချော်သွင်ရောက်သူတွေနဲ့ခေလုံးခွင့်တောင်းခံသူတွေဆိုင်ရာဆွေးနွေးပွဲတွေလုပ်နေချိန်မှာထွက်ပေါ်လာတာဖြစ်တယ်လို့ဒီပတ်သက် American နိုင်ငံဘက်ကပြန်လွှတ်လိုက်တဲ့ America ကရွှေ့ပြောင်းလာသူ 11,922 ယောက်ကိုအမှုကြားနာခြင်းအတွင်းမက္ကဆီကိုနိုင်ငံကလက်ခံထားမယ်လို့ပြောကြားပြီးတဲ့နောက်မှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတ Trump ကနိုင်ငံအကြားလူမှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်တစုံတရာမရဘူးဆိုရင်ဒီတစ်ပတ်တည်းမက္ကဆီကိုရဲ့သွင်းကုန်တွေပေါ်မှာအခွန်တိုးကောက်မယ်လို့ကြေညာထားပါတယ်။တစ်ချိန်တည်းပါပဲ American နိုင်ငံဟာ Guatemala နိုင်ငံနဲ့လည်းအလားတူသဘောတူညီချက်မျိုးတစ်ခုရဖို့ကြိုးစားနေပါတယ်ခင်ဗျာ။
ဒိမတ်နိုင်ငံကဆိုရှယ်ဒီမိုကရက်တွေဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကြောင့်ဥရောပတိုက်ကအဓိကလက်ဝဲပါတီတွေအတွင်းမှာတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုကျင့်သုံးမလားဆိုပြီးဆွေးနွေးငင်းခုန်လာကြပါတယ်။ဒိမတ်ဆိုရှယ်ဒီမိုကရက်လက်ဝဲပါတီကပိုပြီးတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးကိုလုပ်မယ်လို့ပြောပြီးပါလီမန်ရွေးကောက်ပွဲမှာနေရာအများစုရလာခဲ့တာပါ။ဥပဒေပြုလွှတ်တော်အနေအား159နေရာမှာ62နေရာSocial Democrat တွေဥဆောင်တဲ့မဟာမိတ်တွေကအနိုင်ရခဲ့တဲ့အတွက်လဲအသက်42နှစ်ပဲရှိသေးတဲ့ Matt Fireson ဟာဒိမတ်သမိုင်းမှာအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာခဲ့တာပါ Social Democrat Party ကအမတ်48နေရာအနိုင်ရပြီး Danish Parliament မှာအများဆုံးနေရာယူထားနိုင်တဲ့ပါတီဖြစ်လာခဲ့တာပါSocial Democrat တွေဟာလူဝင်မှုကြီးကြပ်ရေးဝါဒပေါ်မူဝါဒအပေါ်မှာကားငယ်ကိုပြန်ခွေပြီးသူတို့ရဲ့ပြိုင်ဘက်လက်ရာဆုံးပါတီတွေလိုပိုပြီးတင်းကျပ်တဲ့မူဝါဒတွေလုပ်မယ်လို့ပြောင်းလဲခဲ့တာပါဒီမူဝါဒတွေထဲမှာတော့ကုလသမဂ္ဂကစီစဉ်ပေးတဲ့ဒုက္ခသည်များပြောင်းရွှေ့အခြေချနေထိုင်ရေးကိုစန့်ကျင်တယ်လို့ရွှေပြောင်းအခြေချနေထိုင်သူတွေကိုသူတို့ရဲ့မူရင်းနိုင်ငံကိုပြန်အောင်စီယုံသိမ်းသွင်းတာတွေပါဝင်ပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေအပေါ်တင်းကျပ်တဲ့အပြစ်ပေးမှုတွေကိုလှုံ့ဆော်တာတွေဖြစ်ပါတယ
်။တရုတ်နိုင်ငံဆိုင်ရာ American တန်ယုံဒုတိယတန်ယုံကြီးကရောဘတ်ဖော်ဒန်ကိုတရုတ်နိုင်ငံကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလဲရှူချန်ကတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကိုဆင့်ခေါ်တွေ့ဆုံခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲနဲ့ပတ်သက်ပြီး American အစိုးရရဲ့ဝေဖန်မှတ်ချက်တာနဲ့ပတ်သက်မှတ်ချက်ချတာနဲ့ပတ်သက်ပြီးအခုလိုဆင့်ခေါ်တွေ့ဆုံတာလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိခဲ့ပါတယ်။ဟောင်ကောင်ကိစ္စမှာနိုင်ငံခြားစွပ်ဖွဲ့မှုကိုလက်ခံမှာမဟုတ်ကြောင်းဟောင်ကောင်ရဲ့တည်ငြိမ်မှုနဲ့ကြီးပွားချမ်းသာမှုကိုထိခိုက်စေတဲ့ American နိုင်ငံရဲ့ဆွတ်ဖွဲ့မှုကိုချက်ချင်းရဖို့တရုတ်နိုင်ငံကတောင်းဆိုကြောင်း American ရဲ့လုပ်ရအပေါ်မှာမူတည်ပြီးတရုတ်နိုင်ငံကဆက်လက်တုံ့ပြန်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးလဲကပြောတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ American လွှတ်တော်အမတ်တွေကဟောင်ကောင်နဲ့ American တို့အကြားမှာချုပ်ဆိုထားခဲ့တဲ့1992ခုနှစ် American Hong Kong မူဝါဒအက်ဥပဒေကိုAmerican လွတ်တော်ကနှစ်စဉ်နှစ်တိုင်းပြန်လည်သုံးသပ်အတည်ပြုပေးဖို့လိုအပ်တဲ့ဥပဒေတရားကိုချမှတ်ဖို့လည်းကြိုးစားနေပါတယ်။ဒီသတင်းထွက်ပေါ်လာပြီးနောက်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ James Chung က American လွတ်တော်အနေနဲ့ဟောင်ကောင်ဆိုင်ရာဥပဒေကြမ်းကိုမဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။ဟောင်ကောင်အစိုးရကတရားခံလွှဲပြောင်းပေးဥပဒေမူကြမ်းတစ်ခုကိုအတည်ပြုဖို့ကြိုးစားနေတဲ့အချိန်ဒီတစ်ပတ်ထဲလူတသန်းပါဝင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်မှာဖြစ်ပွားနေခဲ့ပါတယ်။1998ခုနှစ်မှာဟောင်ကောင်ကို British နိုင်ငံကတရုတ်နိုင်ငံကိုလွှဲပြောင်းပေးရပြီးနောက်ပိုင်းမှာတရုတ်ကွန်မြူနစ်ပါတီအနေနဲ့သူပေးထားတဲ့ကတိတွေကိုဖောက်ပြက်ပြီးဟောင်ကောင်ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုဝန်ရောက်ဆက်ဖက်နေတယ်လို့ဟောင်ကောင်လူထုကထင်မြင်ဆိုရင်ပူပန်နေကြအောင်ပါခင်ဗျာ
။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13 ဒိုင်းနိုမီတာ51kHz 5859နဲ့ဒိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
့် VOA မြန်မာပိုင်းကသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးတဲ့ဥရောပသမ္မတ EU မြန်မာ5ချိန်မြောက်လူ့အခွင့်အရေးဆိုင်ရာဆွေးနွေးပွဲကိုမနေ့ကနေပြီးတော့မှကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲကိုမြန်မာဘက်ကအပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့EU ဘက်ကလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Eamon Gilmore တို့ကဥဆောင်ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိစေရေးရခိုင်ကချင်နဲ့ရှမ်းပြည်နယ်ကအခြေအနေတွေကိုဆွေးနွေးခဲ့ကြပြီးလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ရေးတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်။အခြေခံအခွင့်အရေးတွေဖြစ်တဲ့လူ့လက်ဆောင်ရေးသားပြောဆိုခွင့်ကိုလေးစားဖို့နဲ့အမုန်းတရားပြန်ပွားစေတဲ့ရေးသားပြောဆိုမှုတွေကိုတားမြစ်ဖို့လက်ရှိတုံးနေတဲ့ဥပဒေတွေနဲ့ဥပဒေမူကြမ်းတွေမှာဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာသဘောတူစာချုပ်တစ်ခုဖြစ်တဲ့လက်နက်ကိုင်ပဋိပက္ခအတွင်းကလေးတငယ်များဆိုင်ရာအခွင့်အရေးသဘောတူညီချက်မှာလည်းမြန်မာအနေနဲ့ပါဝင်လက်မှတ်ထိုးဖို့သဘောထားရှိတာနဲ့နိုင်ငံတကာအလို့သမားသဘောတူညီချက်အမှတ်138ဖြစ်တဲ့အလို့လုံနိုင်တဲ့အငယ်ဆုံးအသက်အရွယ်သတ်မှတ်ခဲ့တာကိုလည်း EU အနေနဲ့ကြိုးဆိုခဲ့ပြီးကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေတစ်ကိုလည်းနိုင်ငံတကာလူ့အခွင့်အရေးစံချိန်များနဲ့ကိုက်ညီအောင်လုပ်ဖို့တိုက်တွန်းခဲ့ပါတယ်။အခုလိုဆွေးနွေးပွဲတွေကိုဆက်လက်လှုပ်ဆောင်မယ်လို့သဘောတူခဲ့ပြီး2020ကြာရင်6ချိန်မြောက်ဆွေးနွေးပွဲကိုဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာကျင်းပမှာပါ
။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာဟာဒီလကောင်မအစိုးရတည်အဖွဲ့နဲ့တူဝန်ကြီးချုပ်အဖြစ်ကျန်းသက်စွာကြီးဆိုမှာဖြစ်ပေမဲ့သူ2014ခုနှစ်မှာအာဏာသိမ်းလုံကကတိပြုခဲ့တယ်လို့ထိုင်းနိုင်ငံအတွင်းစီးလုံးညီညွတ်မှုကိုတော့တွေ့ရအောင်မှာမဟုတ်ဘူးလို့လေ့လာသူတွေကပြောပါတယ်။ပရယုတ်ချန်အိုချာအနာသိန်းစင်ကသူ့အနေနဲ့ထိုင်းလူမှုအဖွဲ့အစည်းမှာတည်ရှိနေတဲ့အကွဲအပြဲကိုကုစားမယ်လို့ဆိုခဲ့ပေမဲ့ထိုင်းစစ်တပ်9နှစ်ကြာအာဏာအုပ်ချုပ်ပြီးထိုင်းအဖွဲ့အစည်းထဲမှာအကွဲအပြဲကရှိနေစေဖြစ်တဲ့အပြင်ပရယုတ်အိုချာရဲ့အဆိုအရဘယ်အချိန်မှပြုတ်ကွဲမလဲဆိုတာကိုတက်ဆနေကြပါတယ်။ Eurasia Group အဖွဲ့ကနိုင်ငံရေးအတိုင်ပင်ခံ မန်ဖို့ကတော့ထိုင်းအစိုးရတဲ့၄နှစ်ကြာတဲ့အချိန်တည်မြဲမယ်ဆိုရင်သူ့အနေနဲ့တန်တော်ဖြစ်မိမယ်လို့လည်းဆိုပါတယ်။မလအတွင်းကကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲမှာပြတ်ပြတ်သားသားအနိုင်ရတဲ့ပါတီမရှိတာကြောင့်ညွန်ပေါင်းအစိုးရတဲ့မှာပါတီစကားခုပါဝင်နေခဲ့ပြီးသူတို့ပါတီအချင်းချင်းလည်းနိုင်ငံရေးကိရိတွေပေးပြီးပြိုင်ဆိုင်နေကြပါတယ်။စင်ကာပူခြေဆိုင်အရှေ့တောင်အာရှဒေတာလီလာရဲ့ Institute ကသူတည်တည်ပွန်ချာဒါဆီရီဗွန်နူဘူတ်ကတော့လောလောဆယ်မှာပဲပရာရစ်ချန်အိုချာကိုအွန်လိုင်းမှာအတိုက်ခံပြောကြားရေးသားနာတွေပြန့်နှံ့နေပြီဖြစ်ကြောင်းထိုင်းစစ်တပ်ဟာသဘောထားမတူတဲ့သူတွေအကြားနှိမ့်နှိုင်းပေးပြီးမျိုးသားပြန်လည်စစ်ဆေးရေးကိုလုပ်မဲ့အစားစစ်တပ်အာဏာတည်မြဲဖို့အတွက်ဥပဒေကိုတရားကျမ်းရည်ပြင်စင်ရေးဆွဲနေတယ်လို့ပြောပါတယ်ချူလာလကောင်တက္ကသိုလ်ကကတိကတီတီနာပွန်ချီဒရာကတော့စစ်တပ်အာဏာသိမ်းမှုတွေအခြေခံဥပဒေနဲ့ရွေးကောက်ပွဲတန်တရားလဲနေတာတွေရပ်ဆိုင်းဖို့မရှိသေးဘူးလို့လည်းပြောပါတယ်ခင်ဗျာ
အာဖရိကတိုက်ကကွန်ဂိုနိုင်ငံကနေယူဂန်ဒါနိုင်ငံကိုအီဘိုလာရောဂါပိုးမကြာသေးခင်ကကူးစက်ပြန့်ပွားခဲ့ပေမဲ့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနိုင်ငံတကာအများပြည်သူကျန်းမာရေးအရေးပေါ်အခြေအနေဖြစ်မကြေညာဘူးတောက်ကြနေကဆုံးဖြတ်ခဲ့ပါတယ်။ဒီကူးစက်မှုကိုတမန်ထက်လွန်ကဲတဲ့ဖြစ်ရပ်အဖြစ်သတ်မှတ်ဖော်ပြပြီးအပူတပြင်းစိုးရိမ်ကြောင့်ပြောဆိုခဲ့ပေမဲ့လည်းနိုင်ငံတကာအရေးပေါ်အခြေအနေဖြစ်သတ်မှတ်လို့မရသေးကြောင်း WHO အရေးပေါ်ဆိုင်ရာကော်မတီကထုတ်ပြန်ခဲ့ပါတယ်။
မြူဒါမြူဒီခွဲခြားဆက်ဆံမှုပြင်းထန်တဲ့ Saudi Arabia နိုင်ငံမှာကြားမမရွေးတက်ရောက်နိုင်တဲ့ပထမဆုံးညကလပ်တစ်ခုကို Jeddah မြို့မှာ Jeddah ပြည်နယ်မှာဖွင့်လှစ်ခဲ့ပါတယ်။ဒါပေမဲ့ဖွင့်ပွဲကိုတော့ Saudi Arabia အနာပိုင်တွေကတားမြစ်ခဲ့ပါတယ်။တတိယ White လို့အမည်ပေးထားတဲ့အဲ့ဒီညကလပ်မှာနိုင်ငံရဲ့ Islamic ဘာသာရေးဥပဒေအရအယက်3ဆောင်ခွင့်မရှိပါဘူး။ Saudi Arabia နိုင်ငံရဲ့ဖျော်ဖြေရေးဆိုင်ရာအနာပိုင်ဖွင့်ထားဒီညကလပ်ဖွင့်ဖို့တဲ့ license ထုတ်ပေးထားတာမရှိဘူးလို့လည်းပြောပါရခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံနိုင်ငံကသတင်းတွေကိုကိုငိမ့်ညံ့နဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးသတင်းပေးပို့ချက်နဲ့နိုင်ငံကသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီက2008ဖွဲ့စည်းပုံပါအခန်းတွေအားလုံးကိုဆွေးနွေးပြီးစီးသွားပြီးတတ်မှတ်ရဲ့အတိုင်းအစီရင်ခံစာတင်ပြဖို့ရှိကြောင်းပူးပေါင်းကော်မတီအတွင်းရင်းမှူးကပြောပါတယ်။ဒါမဲ့လဲဖွဲ့စည်းပုံမှာအဓိကကြားတဲ့အချက်တွေကိုပြင်ဆင်နိုင်မဲ့အလားအလာအပေါ်မှာတော့မေးခွန်းထုတ်တာတွေရှိနေပါတယ်။ VOA သတင်းတော့ကိုမိုးစောရန်ကုန်ကနေသတင်းပေးပို့တာပါ
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဗုဒ္ဓဦးနေ့ကနေပြီးတော့ပြည်ထောင်စုရိပ်သာဒီဆောင်မှာကျင်းပတဲ့အစည်းအဝေးမှာဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇာတ်5ခုကိုအပြီးသတ်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှာပါဝင်တဲ့အစုအဖွဲ့တွေကအဆိုပြုချက်၄မျိုးကိုတင်ပြခဲ့ပြီးဒီအချက်တွေကိုပြည်ထောင်စုလွှတ်တော်မှတင်ပြသွားမှာဖြစ်ကြောင်းပူးပေါင်းကော်မတီရဲ့အတွင်ရင်မူဒေါက်တာမြတ်ညာနာဆိုးကပြောပါတယ
်တင်ပြချက်က၄မျိုးရှိပါတယ်တစ်ခုကကျတော့ပြင်ဆင်နေတယ်ပေါ့ဘယ်လိုပြင်နေလဲပေါ့နောက်တစ်ခုကကျတော့ပြဖြစ်ဖို့ပေါ့ပြဖြစ်ရန်ပေါ့နော်နောက်တစ်မျိုးကကျတော့အတိဖြစ်ဆက်ဖို့ပေါ့နော်အတိဖြစ်ဆက်ဖို့အဲနောက်ဆုံးတစ်မျိုးကတော့ဒါကတော့ဒီပုံမှာတော့မူလတိုင်းပဲထားတယ်ပေါ့လေဒီတင်ပြချက်ဒီအားလုံးကိုတော့ကျွန်တော်တို့အဲစူးစမ်းမိပါပြီပြီးရခါကျရင်တော့ဟိုကျွန်တော်တို့ပေးထားတဲ့တောင်းဝင်အရာနော်ဇူလိုင်လ18ရက်နေ့မတိုင်ခင်ပေါ့သို့တော်ကိုကျွန်တော်ပူပေါင်းကော်မတီအနေနဲ့အစီအစဉ်ကတင်ပြသွားဖို့ဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူပေါင်းကော်မတီမှာနိုင်ငံရေးပါတီတက်မတော်သားနဲ့တတိပုဂ္ဂလစတဲ့ကိုယ်စားလှယ်စုစုပေါင်း55ဦးပါဝင်ပြီးဒီနှစ်ဖေဖော်ဝါရီလ19ရက်နေ့မှာပြည်ထောင်စုလွှတ်တော်ကအတည်ပြုဖွဲ့စည်းခဲ့တာဖြစ်ပါတယ်လွှတ်တော်ကိုတင်ပြမဲ့အစီရင်ခံစာပြုစုရေးနဲ့ပတ်သက်လို့လဲဒေါက်တာမြတ်ညာနာဆိုးကအခုလိုဆက်ပြောပါတယ
်ဒါအခုလိုပေါ့နော်အားလုံးဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးပေါ်မှာသုံးသပ်ချက်တွေပြီးသွားတယ်ဆိုတာလေအားလုံးရဲ့ဒီကောင်ဆောင်ရဲ့မှုကြောင့်မလို့ပြီးတာပါဒူးကောင်တယောက်ကောင်မလို့မဟုတ်ပါဘူးနော်ဒီ55ဦးလုံးအဲတက်ညီလက်ညီနဲ့နော်ညီညွတ်ဆောင်ရဲ့ခဲ့တဲ့အတွက်ကြောင့်မလို့ပြီးတာပါအဲ့ဒီအတွက်ကြောင့်မလို့ဒီအစီရင်ခံစာပြုစုတဲ့နေရာမှာလေဒီလိုပဲအားလုံးကျွန်တော်တို့ all in to fit ပေါ့နော်ဝိုင်းဝန်းပြီးတော့ဆောင်ရွက်ပွားနိုင်နိုင်မယ်လို့ထင်ပါတယ်ခင်ဗျာ
ဆိုမီဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေတွင်ရင်မှုဥကင်ကန်းလျံကလက်ရှိပြီးဆုံးသွားတဲ့ပူပေါင်းကော်မတီအစည်းအဝေးတွေအပေါ်အခုလိုတုံ့တက်ပြောဆိုပါတယ
်ချမ်းပါတီတော့မသိဘူးကျွန်တော်တို့ကတော့အားရပါတယ်ကျွန်တော်တို့ကဒီမျိုးလင်းနေတာ conversation ပြင်ဖို့ဒီကစားပြီးလာတာပေါ့ဒီတော့ဒီအစားတော့ပေါ်ပြီးဆိုတော့ဝန်တော်ပါလေကျွန်တော်တို့ဆဲကျွန်တော်တို့အဖွဲ့သဘောထားပေါ့ကိုတင်ကြတယ်ဆိုတော့ပေါ့ဖွဲ့နေတော့အားရတာပေါ့ဆဲ
တိုင်းသာစီလုံးညညရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဂျေယောဝူကလည်းပူပေါင်းကော်မတီစီဝေးရီအပေါ်အခုလိုပြောပါတယ
်ရှင်းရပါတယ်ရှင်းရမရှိပါဘူးကိုပါတီဒီလိုပဲတင်ပြချရတယ်ဆိုတော့လေ တူညီနေတဲ့ဆောင်ချက်တော့ပေါင်းလိုက်တာပေါ့မတူညီတဲ့ဆောင်ချက်တော့ပါတီရဲ့စပန်ပေါ့လက်တီမို့ပေါ်မှာလည်းအဲ့ဒီအတိုင်းလဲရှိကြတာပေါ့လွတ်လွတ်လပ်လပ်ကွာပြင်ပြင်းလင်းလို့ရတယ်
ဖော်ပြပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစာအပေါ်မှာပြည်တော်စုလွှတ်တော်ကအကြေအလဲဆွေးနွေးပြီးမှသာပြင်ဆင်မဲ့အချက်တွေဟာအတည်ဖြစ်လာမှာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ဖော်ပြပုံပြင်ဆင်ရေးအတွက်အများကြီးမျှော်လင့်လို့မရကြောင်းပြောပါတယ်
။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်သူလူထုကိုပေးထားတဲ့2008ဖော်ပြပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဒီတိရစ္ဆာန်ကိုအနာရပါတီဖြစ်လာတဲ့အချိန်မှာချင်းရောက်ရောက်နေချင်းပြည့်ပြတ်အကောင့်ထဲပို့ဖို့လုပ်တဲ့ခြေလမ်းတစ်ခုကိုကျွန်တော်ကမြင်ပါတယ်။ဘယ်လောက်ထိခီးပေါက်နိုင်တယ်လဲဆိုတာကတော့သိပြီးတော့ဟိုချင်းချင်းမမဖြုတ်လင်းလို့မရနိုင်ဘူးလို့မြင်ပါတယ်။ပာမန်ပုံမှန်တွေကိုပြင်ဖို့တော့မှနော်ဒီချွတ်တော်ကိုယ်စားလှယ်85ရက်ကနေကျော်ရဲ့ထောက်ခံမှုလိုအပ်တဲ့အခါကျတော့နော်တမတော်သားချွတ်တော်ကိုယ်စားလှယ်ဒီမထောက်ခံရင်ဘယ်ပုံမှန်ဥမှမပြင်နိုင်တဲ့အခြေအနေရှိနေပါလဲ။
လက်ရှိဖွဲ့စည်းပုံပြင်ဆင်နိုင်ဖို့ဆိုရင်အရက်ဘက်နိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေကြားညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူပြီးဆောင်ရွက်မှသာပုံမှန်ထိရောက်နိုင်ကြောင်းသုံးသပ်ထားပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းစဉ်ကလည်းတက်မတော်နဲ့နိုင်ငံရေးပါတီတချို့ကလွှတ်တော်အတွင်းမှာကန့်ကွက်ကြတာရှိခဲ့ပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်ကြိုးပမ်းချက်တွေနဲ့ပတ်သက်လို့ပြည်ဝေသိန်းတော်ကိုမိုးစောတင်ပြပို့ခဲ့တာပါ။အခုတခါထိုင်းနိုင်ငံဘက်ကအခြေအနေကိုကြည့်အောင်ပါအမှုခုနှစ်မှုနဲ့ထိုင်းကအလိုရှိနေတဲ့ထိုင်းတောင်ပိုင်းသားမူရဲရာဇာတူဦးကိုမြန်မာနိုင်ငံတာချီလေးအာနာပိုင်ကဇွန်လ14ရက်နေ့မှာထိုင်းနိုင်ငံကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်ဒါဟာမူရဲစေဝါနဲ့ပတ်သက်လို့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုအဖြစ်ထိုင်းဘက်ကကြိုဆိုခဲ့ပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကနေသတင်းပေးပို့ပါတယ
်မူရဲစေဝါအမှုအပြင်တခြားအမှု6မှုနဲ့ဖန်ဝန်းထုတ်ခံထားရတဲ့ထိုင်းတောင်ပိုင်းစူလာထာလီခရိုင်သားနိုင်စေရီချွေချနာဟာဝတောင်ပိုင်းလက်နက်ကိုင်အဖွဲ့ခေါင်းဆောင်တဦးရဲ့သားသမက်ဖြစ်သူဝီရမန်ဂျရာရဲ့အကူအညီနဲ့မြန်မာနိုင်ငံဝလူမျိုးစုလက်နက်ကိုင်နယ်မြေအတွင်းမှာတနှစ်ကျော်ကြာနေထိုင်ခဲ့တာပါပြီးခဲ့တဲ့ရက်ကတော့မြန်မာနိုင်ငံရှမ်းပြည်နယ်တချီလေးမြို့မှာသူ့ကိုမိသွားတဲ့အတွက်ဂျွန်လ14ရက်နေ့မှာထိုင်းဘက်ကိုတရားဝင်ပြန်လွှဲပေးခဲ့တာပါသူ့ကိုတော့ချင်းရိုင်ခရိုင်လာဝကရဲမှူးကြီးစွန်ဖုံးချစ်တူဝင်ကိုယ်တိုင်လုံချိုရဲတွေပါတဲ့ဘင်ကားနဲ့အတူတွားရောက်ခေါ်ယူခဲ့တာဖြစ်ပါတယ်။ချင်းရိုင်ခရိုင်လာဝကရဲမှူးကြီးစွန်ဖုံးချစ်တူဝင်ကမြမဘက်ကမူရဲစေဝါနှိမ်နင်းရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှုကိုကြိုဆိုတဲ့အကြောင်းအခုလိုပြောသွားပါတယ်
။ဟာဗနာဆိုကွန်ကွန်မူရံကတက်လာကာပစာညာကောမီကာတီတောကပ္ပန်တမွတ်ပတိယသမား
ဒီလူဟာထိုင်းတောင်ပိုင်းမှာအရေးကြီးတဲ့အဓိကတရားခံဖြစ်ပါတယ်။အမှုခဏမှုနဲ့အလိုရှိနေသူလည်းဖြစ်ပါတယ်။သူဟာထိုင်းဆိုရကအလိုရှိနေတာကြောင့်ဖန်ဝရန်ထုတ်ထားတာတနစ်ကြော်ကြပြီဖြစ်ပါတယ်။သူဟာမြန်မာပြည်ဘက်ကိုပြေးသွားတာဖြစ်ပါတယ်။မူရစေဝါနဲ့ပတ်သက်တဲ့တရားခံကိုပြန်လွှဲပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုကျွန်တော်တို့ကတောင်းဆိုခဲ့ပါတယ်။ဒါဟာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတစ်ခုပါပဲဆိုပြီးပြောဆိုသွားတာဖြစ်ပါတယ်။နောက်ထပ်လည်းထိုင်းနိုင်ငံဘက်ကအလိုရှိနေတဲ့တရားခံပြည်14ဦးလောက်ရှိနေပါသေးတယ်။အဲ့ဒီလိုပဲမြန်မာဘက်ကဖမ်းတဲ့အခါမှာလာအိုနိုင်ငံဘက်ကိုတိမ်းရှောင်သွားကြတာတွေလည်းရှိပါတယ်။မြန်မာဘက်ကဖမ်းတဲ့အတွက်မူရစေဝါသမားတွေတွေကထိုင်းနိုင်ငံတွေကိုပြန်ဝင်ပြီးလာကြတဲ့အခါမှာထိုင်းဘက်ကဖမ်းမိသွားတာတွေလည်းရှိပါတယ်ဆိုပြီးတော့ပြောဆိုသွားပါတယ်။တရားခံဟာထပ်ပြေးတိမ်းရှောင်နေစဉ်အတွင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ရဲ့တစ်ဖက်ကတချီလေးမျိုးကနေစိတ်ကြွစည်းတွေထိုင်းနိုင်ငံထဲကိုဆက်ပုတ်ပြီးထိုင်းတောင်ပိုင်းဘက်ကိုဖြန့်ချီနေကြတာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင
်။ဆောရရှင်များရှင်။မဲခွေးကြရားကိုကျမ်းမာရေရှုတော့ညမတင်တော့ဘူးဆိုပြီးကျောင်းပင်ရိုးညွန်းနှံကနေပယ်ဖြတ်လိုက်တဲ့အတွက်အခြေအတင်ပြောတာဆိုတာတွေလည်းထွက်ပေါ်လာပါတယ်။ပညာရေးကဏ္ဍအဖအဝေးမြန်မာနိုင်ငံကအရေးကြီးတဲ့မူဝါဒရေးရာကိစ္စတွေကိုဆုံးဖြတ်ရမှာလူပုဂ္ဂိုလ်တဦးတယောက်ရဲ့သဘောထားအမြင်တွေကလွှမ်းမိုးနေပါလား။အများပြည်သူနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုလူတွေကဘယ်လိုပုံစံမျိုးနဲ့စဉ်းစားဆုံးဖြတ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စီနီးညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်မြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။စနေည VOA ရဲ့တိုင်းရိုက်လေလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရခင်ဗျာ။အခုတော့ဒူတကီနိုင်ငံရေးအခြေအနေကိုလည်းကြည့်ရအောင်ပါ။တူရကီနိုင်ငံမှာအချိန်အဝါအကြီးအမားဆုံးအစ္စတန်ဘူးမြို့ရွေးကောက်ပွဲမှာအနိုင်ရရှိဖို့အတွက်အာဏာရပါတီ AKP ဟာသူတို့ပေါ်အမြင်မကြည်လင်တဲ့ Cuts လူမျိုးတွေရဲ့ထောက်ခံမှုရဖို့ကြိုးပမ်းနေပါတယ်။ AKP ရဲ့ရန်သူ Cuts အလုံသမားပါတီ PKK နဲ့တင်းမြတ်ဖို့ကိုလည်းရည်မှန်းနေပါတယ်။ဒါပေမဲ့သူတို့မျှော်လင့်သလိုဖြစ်လာနိုင်ပါမလား။ VOA သတင်းတော့ Dorian Jones အစ္စတန်ဘူးမြို့ကပေးပို့တဲ့သတင်းတော့ကိုတော့ဦးကျော်စံတာကပြောပြမှာဖြစ်ပါတယ်။
တူရကီနိုင်ငံရဲ့အကြီးဆုံးဖြစ်တဲ့အီစတန်ဘူးမြို့ရွေးကောက်ပွဲကိုဇွန်23မှာပြုလုပ်တော့မှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အနာယ AKP ပါတီဟာကတ်စ်လူမျိုးတွေရဲ့မဲရရှိဖို့လိုအပ်နေပါတယ်။ထောင်ကျခံရတဲ့ကတ်စ်အလုံသမားပါတီ PKK ရဲ့ခေါင်းဆောင်အဗ်ဒူလာအာဂျလန်ကိုသူ့ရှေ့နေတွေကသွားတွေ့ပြီးမေလကစပြီးအခုဆိုရင်လူတွေ့ခဲ့တာ3နှစ်တောင်ရှိနေပါပြီ။ဒီမတိုင်ခင်ကတော့အာဂျလန်ဟာသူရှင်းတွေကိုတွေးခွင့်မရပဲစနစ်လုံးလုံးပိတ်လောင်ခံနေခဲ့ရတာပါအခုရှင်းတွေကတစင်ထုတ်ပြန်လိုက်တဲ့သီးရဲကြီးနေတဲ့ထက်မှာအော်ရီလန်ကကတ်စ်ရှင်နဲ့တက်စ်တွေဟာအတူစင်တွဲနေတိုင်းမှာဖြစ်မဲ့လို့ဖော်ပြထားပါတယ်အော်ဂျလန်ကိုအထူးကြံချုပ်နှောင်ထားမှုအဆုံးသတ်လိုက်ခြင်းဟာ PKK နဲ့တူရကီအစိုးရအကြားညီညာရေးဖြစ်စဉ်ပြန်ဆတော့မယ်ဆိုတဲ့ထင်မြင်ချက်တွေကြီးထွားလာစေပါတယ်ဒီညီညာရေးဖြစ်စဉ်ရဆိုင်သွားခဲ့တဲ့2015ကစပြီးတူရကီနိုင်ငံအတွင်းကတ်စ်လူမျိုးအများစုနေထိုင်ရာမြို့လယ်ကောင်တွေပါမကျန်နှစ်ဖက်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေကြတာပါအခုတော့တိုက်ခိုက်မှုရပ်ပြီးညီညာရေးဖြစ်စဉ်စတင်ဖို့လမ်းစာတွင်းနိုင်တော့မယ်လို့အမည်မဖော်လိုတဲ့ဝါရင်အနောက်တိုင်းစန်တမန်တူကပြောပါတယ်ဒီလိုညီညာရေးဆွေးနွေးမှုပြန်ဆနိုင်မဲ့ကိစ္စဟာတူရကီနဲ့ဖြစ်နေတဲ့တင်းမာမှုရောပါရေးအလားအလာဖြစ်နိုင်တယ်လို့လည်းအမေရိကန်ဘက်ကစုမြင်နေကြပါအမေရိကန်ဆိုတာ YPG လို့ခေါ်တဲ့ဆီးရီးယားတဲ့ကကတ်စ်လဲနဲ့ကိုင်တွေကိုထောက်ခံနေတဲ့အတွက်ဒီ YPG တွေကိုတူရကီကိုပုံကန်နေတဲ့ PKK ရဲ့ကိုဘွားအဖြစ်သတ်မှတ်ထားတဲ့တူရကီအစိုးရနဲ့ဂန္ဓကွာစဖြစ်နေကြတာပါအခုတော့တူရကီရဲ့ပါတီနိုင်ငံရေးကငြိမ်းချမ်းရေးဖြစ်စဉ်ကိုတွန်းအားပေးနေတဲ့အခြေအနေဆိုင်နေခဲ့ပါပြီတူရကီနိုင်ငံမှာအကြီးအမားဆုံးနဲ့လွှမ်းမိုးမှုအစီအစဉ်အစ္စတန်ဘူးမြို့ရဲ့မလာရွေးကောက်ပွဲတုန်းက AKP ရှုံးမိန်သွားတာဟာကတ်စ်လူမျိုးတွေရဲ့ထောက်ခံမှုကိုမရရှိခဲ့လို့ပဲဖြစ်ပါတယ်။အဲဒီရွေးကောက်ပွဲကိုကြီးကြပ်သူအရာရှိတချို့အရေးကြီးမပြည့်မီဆိုပြီးပြန်လည်ကျင်းပမှဖြစ်တဲ့အတွက်အနာရ AKP ကိုယ်စားလှယ်ဘီနာလီဂျီလ်ဒီရင်ကကတ်စ်အများစုနေထိုင်တဲ့ဒီယာဘကီမြို့မှာအခုလိုစုမင်းငွန်ပြောခဲ့ပါတယ်
။ကျွန်တော်ကိုထောက်ခံကြပါလို့လူကြီးမင်းတို့ကိုမေတ္တာရက်ခံဖို့ကျွန်တော်ဒီယာဘကီကိုလာခဲ့တာပါ။ဒီမျိုးဟာအများတန်းကျွန်တော်တို့ဘက်မှာရှိနေခဲ့ပါတယ်အခုတစ်ချိန်လဲကျွန်တော်တို့ဘက်မှာပဲရှိနေကြမှာပ
ါဒါပြင်ယီလ်ဒီရင်းကသူရောက်နေတဲ့အဲ့ဒီဒေသကိုလည်းပဲကာဒီဆန်လို့ခေါ်ဝေါ်သုံးနှုန်းသွားပါတယ်တကယ်တော့ကာဒီဆန်ဆိုတဲ့အသုံးနှုန်းကိုတူရကီသမ္မတအာဒိုဝန်ကပြီးခဲ့တဲ့လအနည်းငယ်ကမှဝေဖန်ရှုထခဲ့ပြီးဒီလိုခေါ်ဝေါ်သူတွေတူရကီမှာမနေနဲ့လို့တောင်ပြောခဲ့ပါသေးတယ်အခုလောလောဆယ်မှာကတ်စ်ရဲ့ထောက်ခံမှုရအောင်ဘယ်လိုကြိုးပမ်းနေပေမဲ့ညဉ့်ညရေးဆွေးနွေးပွဲပြည့်ချိန်ကစပြီးကတ်စ်တွေလှုပ်ရှားမှုကိုစီရေးအရာရောတရားဥပဒေအရပါနှိကုတ်ခဲ့တာကိုပြန်ကြည့်မယ်ဆိုရင်ထောက်ခံမှုရနိုင်ပါမလားဆိုတာသံသယရှိရပါပဲ။အစ္စတန်ဘူးမြို့ကဒီဟတ်စတက်ကနိုင်ငံတကာဆက်ဆံရေးပညာရှင်ဆိုလီအိုဇာကအခုလိုသုံးသပ်ပါတယ်
။တိတ်ထရောက်ပါမလားဆိုတာကျွန်တော်သံသယရှိပါတယ်။အခုဟာကဖြစ်ဖြစ်မြောက်မြောက်မဟုတ်တဲ့အပြင်တိတ်နောက်ကျနေပြီ။ Too little too late ပါ။တူရကီလူလူဟာမင်းလွယ်ပြောက်လဲနေဆိုတာလူတွေသိကြပါတယ်။ဒါပေမဲ့မလာအကုံမှာဖြစ်ခဲ့တဲ့ကိစ္စကိုအခုလိုအချိန်မှာမမှတ်မိတော့လောက်အောင်အထိမှတ်ညာနေကြလိမ့်မယ်တော့မဟုတ်ပါဘူး
။ယူဒီရင်တော့ရောက်မဲ့ဆွဲတဲ့ဒီယာဘကီမျိုးကရက်ွက်အများစုဟာ2016တုန်းက PKK နဲ့အစိုးရတပ်တို့အပြင်းထန်တိုက်ပွဲဖြစ်တဲ့ဒဏ်ကိုဆူဆူရော်ရော်ခံရတာဖြစ်ပါတယ်။ကတ်စ်လိုလာတဲ့ HDP ပါတီကလည်းအာဒိုဝန်ရဲ့ AKP ပါတီနဲ့လက်မဲ့ရွေးကောက်ပွဲမှာအပြည့်အယူမလုပ်ဘူးလို့ပြောထားတာပါ။အတဂရူကကူဟာ HDP ပါတီရဲ့ဂုဏ်သုဆောင်ဥက္ကဋ္ဌကြီးဖြစ်ပါတယ်
။ AKP ဟာအဓိကပြဿနာဖြစ်ပါတယ်။ဒါဟာကတ်စ်ရဲ့အမြင်ပါ။တူရကီနိုင်ငံအတွက်အပြည့်သဘောအပြောင်းလဲတစ်စုံတရာလုပ်ဖို့ AKP အပေါ်ယုံကြည်စိတ်ချဖို့လုံးဝမဖြစ်နိုင်ပါဘူးသူတို့ပေးနိုင်တဲ့ကအာနာရှင်စနစ်ပဲဖြစ်ပါတယ်ကျွန်တော်တို့ပြဿနာတွေကိုအာနာရှင်စနစ်နဲ့ဖြေရှင်းလို့မရနိုင်ပါဘူးပို့လို့တော့ဆိုးလာနိုင်ပါတယ်
အဲ့ဒီထိုင်းထဲမှာပဲကတ်စွေနဲ့စစ်မြေးရေးကမ်းမှုပေါ်AKP ပါတီတွင်းမှာလဲသဘောထားကွဲလွဲမှုတွေရှိနေပြန်ပါတယ်တူရကီစစ်တပ်ကလည်းအင်ဂျင်အီရတ်နိုင်ငံမှာရှိတဲ့PKK စခန်းကိုထိုးစစ်ကြီးတွေဆင်နွှဲနေပါတယ်ဒီထိုးစစ်တွေဆင်နွှဲတာဟာကတ်စွေနဲ့စစ်စာရေးကိုနှုတ်ဆက်တော့အောင်ရွေးပြီးဖြစ်တယ်လို့အမည်မဖော်လို့တဲ့တူရကီအကြီးတန်းစံတမန်တွေကရှင်းပြပါတယ်ဒါကြောင့်လဲကြွန့် လို့ယူဆနေကြပါရခင်ဗျာ
။ဦးကျော်စံသာပြောပြသွားတဲ့တူရကီနိုင်ငံရေးအခြေအနေကြားခဲ့ရပြီးအခုတခါတော့လျှက်စစ်အတွက်အားထားကြတဲ့ကြောင်မီသွေးတူးဖော်မှုအငင်းခုံကိစ္စကိုတင်ပြပါမယ်။ဩစတြေးလျနိုင်ငံမှာတဘာဝပတ်ဝန်းကျင်ပျက်စီးမှဆိုးတာကြောင့်အငင်းပွားပွဲဖြစ်နေတဲ့ကြောင်မီသွေးစီမံကိန်းတစ်ခုကိုနှစ်အတန်ကြာဆိုင်းငံ့ထားရကအခုတော့လှုပ်ခွင့်ပေးလိုက်ပါပြီ။ကွင်းစ်လန်ပြည်နယ်မှာအိန္ဒိယကုမ္ပဏီအဒါနီရဲ့ကြောင်မီသွေးတူးဖော်ရေးလုပ်ငန်းတွေဒီရက်ပိုင်းတွင်ပြန်ဆဖို့ရှိနေပါတယ်။ဒီမိုင်းနဲ့ပတ်သက်လို့အလုပ်ကံရလိုသူနဲ့ရာသီဥတုပြောင်းလဲပျက်စီးမှုကိုစန့်ကျင်သူတွေကြားအကြီးအကျယ်ငင်းခုန်ခဲ့ကြတာပါ။ဆစ်ဒနီမြို့ကဖီမဆာပေးပို့တဲ့သတင်းကိုပြောပြချင်ပါတယ်။ကွင်းစ်လန်ပြည်နယ်ဂယ်လီလီမြို့ဝန်းမှာရှိတဲ့အဒါနီကြောင်မီသွေးစီမံကိန်းဟာဩစတြေးလျနိုင်ငံရဲ့အကြီးဆုံးသဘာဝရင်းမြစ်တွေထဲကတစ်ခုဖြစ်ပြီးအငင်းပွားရဇုံလည်းဖြစ်ပါတယ်။နှစ်စဉ်ကြောင်မီသွေးတန်ချိန်တန်60လောက်ထုတ်ယူမဲ့အိန္ဒိယကုမ္ပဏီရဲ့အစီအစဉ်ကိုဩစတြေးလျရှေးယိုးဆဲဝါဒီတွေကအပြင်းထန်ကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ဘိုဟိုအစိုးရရဲ့ခွင့်ပြုချက်ကိုယာပြီးတဲ့နောက်ကွင်းစ်လန်ပြည်နယ်အစိုးရကလည်းအဒါနီရဲ့စီမံကိန်းကိုလှုပ်ခွင့်ပေးလိုက်ပါတယ်။အိန္ဒိယရဲ့တက်တူတူဖို့ရေးကုမ္ပဏီကြီးဖြစ်တဲ့အဒါနီကလာမယ့်ရက်အတွင်းလုပ်ငန်းစတင်မှာဖြစ်ပေမဲ့ကြောင်မီသွေးထုတ်ဖို့ကိစ္စမှာတော့နောက်ထပ်သဘောတူညီချက်တွေရယူဖို့လိုနေပါတယ်။ကုမ္ပဏီဘက်ကတော့သဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဖို့တာဝန်ယူမယ်လို့ပြောနေပြီးစောင့်ကြည့်ရေးအဖွဲ့တွေကတော့လုပ်ငန်းခွင့်ပြုချက်ထဲမှာအသေးစိတ်ပြဋ္ဌာန်းထားဖို့လိုတယ်လို့ပြောနေတာပါ။ကြောင်မီသွေးတွင်းကြီးတွေတူးလိုက်လို့ဂေယားစနစ်ဘယ်လောက်ထိပြည့်စည်သွားမယ်ဆိုတဲ့အကျိုးဆက်ကိုပတ်ဝန်းကျင်ထိန်းသိမ်းသမားတွေကလည်းမခံမနိုင်သေးပါဘူး။ Kelly O'Shaughnessy ဟာ Australian Conservation Foundation သဘာဝထိန်းသိမ်းအဖွဲ့အကြီးအကဲဖြစ်ပြီးရေနဲ့ပတ်သက်လို့စိုးရိမ်နေသူပါ။
The groundwater experts have been saying for some years now that there's some significant concerns with the Adani's assumptions.
Thrusinanginga ari ma shi de Dungabu san chang ni go chikai se ma ma hop bu lo Adani company ga yu sa tha be me. Miao yi yin min san ya chuan jin tu ri ne paung do cha pyo la ga de atai aku lo su yin sia ta chu shi la ba de. Paipa pinya shin ni ye a chan pe che atai de Queensland bi ne asoya ga Adani go lou pan kwen pe lai do belo ma ma yong nai ang sai pyet mi ba de.ဒီအစိုးရတွေကပြည်သူကိုဦးစားပေးမယ်လို့ကျမတို့ထင်ခဲ့တာပါ။ကျမတို့ကရေကိုပဲတိကလိုချင်တာပါ။ကော်ပိုရေးရှင်းကြီးတစ်ခုစီကအကျိုးမြတ်ကိုလိုချင်တာမဟုတ်ပါဘူး
။အာရာနီကြောင့်မီးသွေးစီမံကိန်းကိုလိုလားသူနဲ့ဆန့်ကျင်သူတွေကြားပေါက်ကွဲလို့အချိန်နဲ့ညီပါဖြစ်ခဲ့ပြီးစီမံကိန်းကြောင့်အလုပ်ကံရလို့သူနဲ့ရာသီဥတုပြောင်းလဲသွားမှာကိုဆန့်ကျင်သူတွေကြားပိုပြီးစိတ်ဝမ်းကွဲသွားပါရယ်။လျှက်စစ်ထုတ်လုပ်နိုင်တဲ့အချက်ကြောင့်ဩစတြေးလျဟာကြောင်မီးသွေးကိုအဓိကတင်ပို့တဲ့နိုင်ငံဖြစ်ပါရယ်။သူရဲ့ပြည်နယ်တိုင်းမှာကြောင်မီးသွေးမိုင်းတွေရှိပြီးလူ9000လောက်အလုပ်လုပ်နေတာပါ။ရေအောက်လောင်စာတွေတဖြည်းဖြည်းကုန်ဆုံးလာတာနဲ့အမျှလေထုကိုပို့ပြီးပူနွေးစေတဲ့ကာဗွန်လိုဓာတ်ငွေမျိုးထုတ်လွှင့်မှုကလည်းပိုများလာနေတယ်လို့ပညာရှင်တွေဝေဖန်နေပေမဲ့လည်းကွင်းစ်လန်ကန်ယူရန်ကတန်တာကြောက်တန်းနေရှင်သန်မှုကိုမထိခိုက်အောင်အဒါနီကုမ္ပဏီကဘယ်လိုတာဝန်ယူလုပ်မလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေကြောင်းပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနေ့ညနေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9:00အထိလိုင်းနူမီတာ30 40 48နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းအင်္ဂလိပ်သင်ခန်းစာအမျိုးသမီးကဏ္ဍနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ကျွန်တော်တို့ဆိုလာမှာရေဝါကျင်နှစ်မျိုးအဓိကရှိတာကတစ်ခုကဆိုလာဖာမင်းရယ်ဆိုလာhome loan system or not individual system ကိုပြောရင်လည်းရပါတယ်အဲ့တော့ farming ကတော့ပုံမှန်ကြီးမှာလုပ်နေတာများဟိုကျွန်တော
်မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအရိဒအဘော်သတင်းဆောင်မတွေကိုမူရင်းအဘွန်ပြည့်ကိုရဲမင်းထွန်းနဲ့မက်ခင်ဖြူထွေးတို့စူးစီးတင်ဆက်ထားပါတယ်
ဇွန်လ13ရက်နေ့တို့ရက်စွဲနဲ့ thejakartapost.com မှာဖော်ပြထားတဲ့ရွန်ရအခွင့်အရေးဦးစားပေးပါအာဆီယံဆိုတဲ့ဆောင်းပါးကနေကောင်းထုတ်တင်ပြလိုပါတယ်ဇွန်လ20ကနေ23ရက်နေ့အထိဘန်ကောက်မြို့မှာလုပ်မဲ့34ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာအာဆီယံအဖွဲ့အနေနဲ့ရိန်ဂျာကိစ္စကိုအစည်းအဝေးရဲ့ဦးစားပေးပါတာရဲ့အဖြစ်ဆွေးနွေးရမယ်လို့အစချေရေးသားထားပါတယ်။အာဆီယံအနေနဲ့ဒီလိုရှုပ်ထွေးကြရှိတဲ့အကြအတဲကိုအပြေရှားဖို့စိတ်ဝင်စားနေတာတွေ့ရပေမဲ့တတန်းဒီပါရှိတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာကိုပြန်ပို့ဖို့ကိုတခုတည်းကိုအာရုံစိုက်မဲ့အစားမြန်မာနိုင်ငံအတွင်းမှာရှိတဲ့တင်းချီရှိနေတဲ့ရိန်ဂျာတွေအခွင့်အရေးရရှိဖို့ပထမဆုံးလုပ်ရပါမယ်လို့ဆိုပါတယ်။အာဆီယံနေနဲ့ဒုက္ခသည်တွေလုံးလုံးကျုံကျုံပြန်နိုင်မဲ့အနေအထားကိုဖန်တီးပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့လက်ထွဲအလုပ်လုပ်ဖို့လိုပါတယ်။အာဆီယံအဖွဲ့ဟာမြန်မာအစိုးရနဲ့ဆွေးနွေးပွဲတွေမှာဒုက္ခသည်တွေပြန်လည်လက်ခံရေးအကူအညီပေးဖို့တက်တက်နဲ့အာဆီယံလူသားချင်းဆိုင်ရာအကူအညီပေးရေးညှိနှိုင်းမှုဗဟိုအဖွဲ့ AHA Center ရဲ့အခမ်းအနားကိုပဲအာရုံစိုက်နေတယ်လို့အခုကျင်းပမဲ့34ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာလည်း AHA Center ရဲ့ပြန်လည်လက်ခံရေးဆိုင်ရာသုံးသပ်ချက်အစည်းအဝေးခန်းစာကိုပဲဆွေးနွေးဖို့ရှိနေပါတယ်လို့ဆိုပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေဟာသူတို့တွေအိမ်ကိုမပြန်ကြရဘဲရခိုင်အလယ်ပိုင်းကထိန်းသိမ်းရေးစခန်းတွေလိုစခန်းတွေမှာပဲအမြဲတမ်းနေနေရမှာကိုစိုးရိမ်လို့ပြန်ဖို့ကြောက်ရွံ့နေကြပါတယ်တဲ့။သူတို့ပြန်ဖို့ခက်စေတဲ့နောက်ကိစ္စတစ်ခုကတော့မြမတပ်မတော်နဲ့ AA ရခိုင်တပ်တော်တို့ရဲ့တိုက်ပွဲတွေပါပဲတဲ့။ဒီတိုက်ပွဲတွေကြားရရောက်နေတဲ့ရိုဟင်ဂျာတွေအသွားလာလွတ်လပ်ခွင့်မရှိသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေလည်းလုပ်ငန်းဆောင်ရွက်ရမှာတပ်တားမြစ်တာတွေကိုကြုံတွေ့နေရပါတယ်လို့ဆိုပါတယ်ဒုက္ခသည်တွေပြန်ဖို့ကိစ္စတစ်ခုရဲ့အစားအာဆီယံအနေနဲ့မြန်မာနိုင်ငံနဲ့ပူးပေါင်းပြီးလူခွေရေးရှိတဲ့ငြိမ်းချမ်းပြီးလူအဖွဲ့အစည်းအလုံးပါဝင်နေထိုင်နိုင်တဲ့ရခိုင်ပြည်နယ်ကိုဖန်တီးဖို့စူးစမ်းတင်ပါတယ်လို့ဆိုပါတယ်ဒီလိုလုပ်ဖို့အတွက်လည်းကိုဖီအန်နန်ကောင်းဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေမှာပါရှိပြီးဖြစ်ကြောင်းစီရင်ခံစာမှာနိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့်ကျမရေးနဲ့ပညာရေးဆောင်ရှောက်မှုတန်းတူရရှိမှုနဲ့စည်ရဲနွမ်းပမှုနဲ့မလုံခြုံမှုတွေကိုဖြေရှင်းဖို့တိုက်တွန်းထားကြောင်းမြမအစိုးရကတိုက်တွန်းချက်88ချက်အနက်81ချက်ကိုအကောင့်ထဲဖော်ခဲ့ကြောင်းပြောကြောင်းဒါကိုတိုင်းတာဖို့အတွက်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုလိုအပ်ကြောင်းဖော်ပြထားပါတယ်။တာဝန်ခံမှုမရှိရင်ဒုက္ခသည်တွေအနေနဲ့အကြမ်းဖက်မှုတန်တရားလဲနေမှာကိုကြောက်ရွံ့နေမှာဖြစ်ကြောင်းလူအစုလိုက်အပြုံလိုက်တက်ရမှာအဖြစ်ရှိသူမြမစစ်သား10ယောက်ကိုစောစည်းစွာလှုပ်ပေးလိုက်တာဟာလည်းမြန်မာနိုင်ငံအတွင်းလွတ်လပ်မြတ်ပြီးယုံကြည်စိတ်ချရတဲ့တရားစီရင်ရေးမရှိတာကိုပြသကြောင်းဆိုပါရယ်အာဆီယံကောင်းဆောင်တွေအနေနဲ့လည်းရခိုင်ပြည်နယ်အတွင်းအခြေအနေကိုပိုကောင်းအောင်နဲ့တန်းတူပြီးလွတ်လပ်ခွင့်တွေရှိတဲ့နိုင်ငံသားဖြစ်မှုဆိုင်ရာအပြောင်းအလဲတွေဆောင်ကျင်းပေးဖို့လိုအပ်ကြောင်းဒါမှသာဒေတာတွင်းတည်ငြိမ်မှုကိုထိခိုက်စေမဲ့နိုင်ငံ내ဒုက္ခသည်တွေရဲ့ပြဿနာကိုဖြေရှင်းနိုင်မှာဖြစ်ကြောင်းဖော်ပြထားပါရယ်ခင်ဗျာ
မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအိန္ဒိယနိုင်ငံကိုရောက်သွားပြီမဲ့လေ Facebook စာမျက်နှာတွေပေါ်ကအမုန်းတရားအခြေခံရေးသားပြောဆိုမှုတွေရဲ့ဌာနကနေတော့လွတ်မြောက်ခွင့်မရကြတဲ့အကြောင်း The New York Times Online သတင်းမှာစောင်းပါရှင် Van Du Goel နဲ့ Sheikh Aziza Rahman တို့ရေးသားထားတဲ့စောင်းပါကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံက Facebook စာမျက်နှာတွေပေါ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်အမုန်းပွားစေနိုင်တဲ့သိက္ခာမဲ့ရေးသားပြောဆိုတာတွေကြည်ကြဲပြန့်ပြန့်ရှိနေပြီးဒီလိုအမုန်းတရားလှုပ်ဆော်တဲ့ရေးသားတွေကြောင့်ပဲရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်တပ်ဖြတ်တာတွေမတရားပြုကျင့်တာတွေနဲ့ကြီးရွာတွေဖျက်ဆီးခံရတဲ့အထိဆွေးရွားတဲ့ဖြစ်ရပ်တွေရှိခဲ့တယ်ဆိုတာခိုင်မာတဲ့သက်တည်အထောက်အထားတွေရှိပေမဲ့လို့ Facebook ကုမ္ပဏီကတော့ဒီလိုအခြေအနေတွေကိုနှစ်အတော်ကြာမသိကြိုးကြုံပြုခဲ့တယ်လို့ဆောင်းပါးကဝေဖန်ပါတယ်မြန်မ
မြန်မာ နိုင်ငံ အတွက် ဖိနှိပ်မှု တွေ ကြောင့် အိန္ဒိချင်း အိန္ဒိယ နိုင်ငံ ကို ထွက်ပြေးလာ ကြတဲ့ ရိုဟင်ဂျာ ဒုက္ခသည်တွေ လည်း ဒီလို အမုန်းတရား လှုံ့ဆော် တဲ့ အရေးသား တွေ ရဲ့ တံကို ခံ ကြ ရပါတယ် တဲ့ အထူးသဖြင့် ဒီ အိန္ဒိယ နိုင်ငံ အတွင်း ဟိန္ဒူ အများစု နေထိုင် ပြီး မွတ်စလင် လူဦးရေ အနည်းငယ် သာ ရှိ တဲ့ အနောက် ဘန်ဂေါ လို ဒေသ တွေ မှာ ဆိုရင် အာနာယ ပါတီ က ဒေသခံ တွေ ကို မဲဆွယ် တဲ့ နေရာ မှာ ဒီလို Facebook တွေ ပေါ် က ရိုဟင်ဂျာ မုန်းတရေး လှုပ်ကြံ ပြော ဆို ရေးသား မှု တွေ ကို အသုံး ချ တာ တွေ ရှိ နေ တဲ့ အကြောင်း ကိုယ်တိုင် ပြင်မှတ် ထား တိုက်ခိုက် ခံ ရ တဲ့ သူ တွေ ကို ကိုးကားပြီး စောင့် မမှာ ဖော်ပြ ထား ပါတယ် ရိုဟင်ဂျာ မုန်းတရေး ဆန့်ကျင် ရေးသား ပြော ဆို မှု တွေ ကို Facebook က နှိမ်နှင်း ကင်တွယ် နေ ပြီး တိုးတက် မှု တွေ လည်း ရှိ တယ် လို့ Facebook ကုမ္ပဏီ က တော့ ပြော ဆို ထား ပါတယ် မြန်မာ နိုင်ငံ က Facebook စာမျက်နှာ တွေ ကို စောင့် ကြည့် ဖို့ အတွက် မြန်မာ စကား ကျွမ်းကျင် သူ လူ 100 လောက် ခံ ထား ပြီး စစ်စစ်တာ တွေ ကို လုပ် နေ တာ မှာ အမုန်းတရား ပြန့်ပွား အောင် လုပ် နေ တဲ့ စစ်တပ် အကောင့် တချို့ ကို လည်း ပိတ်ပင် ခဲ့ ပြီး ဖြစ် တယ် လို့ ဆို ပါတယ် ဒါမဲ့ လည်း Facebook အနေနဲ့ တိုင်တန်း တင်ပြလာ တဲ့ ရေးသား မှု တွေ ကို သာ အဓိက အာရုံ စိုက် နေ တာ ဖြစ် ပြီး အမုန်းတရား ပြန့်ပွား စေ နိုင် တဲ့ ရေးသား ပြော ဆို မှု တိုင်း ကို တော့ ဟန့်တား နိုင် စွာ မရှိ သေး ဘူး လို့ စောင်း မရှင် တွေ က ဝေဖန် ရေးသား ထား ပါတယ် ရှင်
လူမှုရေး စီးပွားရေး နိုင်ငံရေး နဲ့ ဘာသာရေး နယ်ပယ် တိတိ မှာ လူမျိုးမျိုးတွေ ရဲ့ ယုံကြည်ရာ ယုံကြည်ရာ တွေ အားလုံး ကို သူယုံကြည်ရာအစီအစဉ်မှာ တင်ဆက်ပေးနေပါတယ် အပတ်စဉ် တင်ဆက်ပေးနေတာပါ စောင့်မျှော်နားဆင်ပါခင်ဗျာ
ဒီရက် စနေနေ့ မနက်ခင်း အစီအစဉ်တွေကို ဆက်ပြီး တင်ဆက်နေပါတယ်ခင်ဗျာ အခုတော့ မနက်ခင်း အင်္ဂလိပ် သင်ခန်းစာကို လေ့လာကြရအောင်ပါ American Idiom 3 အင်္ဂလိပ် သင်ခန်းစာကို ဒေါ်လလတန်းက ပို့ချမှာ ဖြစ်ပါတယ်
ဒီကနေ့မနေ့တင်ပြမယ့်အီဒီယမ် အသုံးက
give a run for the money
ဖြစ်ပါတယ်စာလုံးပေါင်းက give give ကပေးတာ a ကတခု run run ကပြေးတာ for 4 ကအကျွဲ the money the money ကငွေဆိုတော့စကိုက်ခုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွက်ပြေးပြရတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင် အဲ့ဒီလောင်းသူတွေအနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေချင်ကြတာကတော့ဓမ္မတာပါမြန်မြန်လောင်းကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။အီဒီယမ်အသေးပဲကလည်းအလားတူပါပဲနေစဉ်ဘဝမှာတစ်ခုခုအတွက်ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မင်းရဲ့ကြိုးစားရတာကိုဆ
she's a very smart politician. I think she can give other politicians a run for the money.
Tuga teko temyete naingan yidma duba be. Tu ne shimbyan naibuwa tacha naingan yidma niri ne teko choza jaya ma pipare lu tibi ya bari. Uma go narka lila jijaya umba.
She's a very smart politician. I think she can give other politicians a run for the money.
Nizimbuwa ma, de koku dwe shimbyan yaro me sui, yi chin shiye lu ne shimbyan ya me sui,
Give a run for the money.
Congress Lutoma Tipukera Tinh Sona Remabe Nitia Pigabi Pipare. Tabian Gusoyen American Lutodrian Mutami Ama Uyetia Joshila de Lo. A soya by Gonzam Mugana Male and Mutamidi Pawin Nijababi. American Mutamidi Quenye Lucia Mug de Zeta Zanguro. Tidrian by Ye and Mutami Ganama. Makim Pudriga Tinset Tavare.
Cause it only serves to make me more determined to achieve my final goal. And I come back even stronger.
American Bidal Zuma, Mute Miri, Dreme Bewingo, the Tangoya, Sashi Kunika, Alo Drama, a deep Puget Biro, Dago Tello Drama, a deep Pugo Dramaro, now Tatanilla, Chenu Gayavari. 1919ခုနှစ်အခုလိုဆွန်လ၄ရက်နေ့မှာအထက်လွှတ်တော်ကအတည်ပြုခဲ့တာပါ။ဒါကြောင့်ကွန်ဂရက်စ်လွှတ်တော်တစ်ခုလုံးအနေနဲ့ဒါကိုအတည်ပြုခဲ့တာအခုဆိုရင်နှစ်ပေါင်းတရာပြည့်သွားခဲ့ပါပြီ။ ဒီလို လွှတ်တော်နှစ်ရက်စလုံးမှာအတည်ပြုနိုင်ခဲ့တာကြောင့်1926ခုနှစ်ဩဂတ်လ26ရက်နေ့မှာတော့အမျိုးသမီးရွေးအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့စက္ကူးချိန်များဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။ ဒီလိုသမားဝင်အခွင့်အရေးတရက်ဖြစ်လာဖို့အတွက်ကိုတော့အမျိုးသမီးတွေဆယ်စုနှစ်များစွာရုန်းကန်တိုက်ပွဲဝင်ခဲ့ကြတာပါ။အမျိုးသားတွေနဲ့ဂျန်တူနိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမျိုးသမီးတွေအပြည့်အဝမဲပေးခွင့်ရဖို့အတွက်အမျိုးသမီးတွေဟာအစာငတ်ခံဖမ်းဆီးထိန်းသိမ်းခံခဲ့ကြရပြီးတော့ချီတက်ဆန္ဒပြပွဲပေါင်းများစွာကိုလည်းစုဝေးကျင်းပခဲ့ကြတာပါ။
အမျိုးသမီးတွေအတွက်အပြောင်းအလဲတွေကိုအမျိုးသမီးတွေကိုယ်တိုင်ဦးဆောင်အမျိုးသမီးတွေကိုယ်တိုင်ပါဝင်ပြီးတော့မှတိုက်ပွဲဝင်ခဲ့ရတာဖြစ်တယ်လို့ဒီကနေ့အမေရိကန်အောက်လွှတ်တော်အတွင်းထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တဦးဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်
Women earned work for march sacrificed everything
သမားတို့နိုင်ငံမှာလွတ်လပ်ခွင့်တွေပုံမိုရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွန့်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းအလဲကိုထိုင်စောင့်နေခဲ့ကြတာမဟုတ်ပါဘူး။အပြောင်းအလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ။
အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားတစ်ရက်ကိုပြီးခဲ့တဲ့မေလ22ရက်နေ့ကအောက်လွှတ်တော်မှကျင်းပခဲ့တဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားခဲ့တာပါ။သူပြောခဲ့သလိုပဲအမျိုးသမီးတွေကိုယ်တိုင်ကအပြောင်းအလဲအတွက်ရှေ့ထွက်တိုက်ပွဲဝင်ခဲ့ရတဲ့ဆိုတာကိုတော့သမိုင်းထောက်ထားတွေမှာအခိုင်အမာတွေ့နေပါတယ်။ လူမှုအတိုင်းအဝိုင်းအတွင်းမှာနိုင်ငံရေးရာကိစ္စတွေမှာဆုံးဖြတ်ပါဝင်နိုင်စွမ်းရှိသူတွေအဖြစ်နဲ့ယူဆမခံခဲ့ရသလိုအမျိုးသားတွေနဲ့ဂျန်တူအခွင့်အရေးမရခဲ့ကြပါဘူး။အမေရိကန်မျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူမဲပေးခွင့်ရဖို့ခက်ခက်ခဲခဲကြိုးပမ်းခဲ့ကြတာဖြစ်တယ်လို့ဒီလိုအမျိုးသမီးတွေရဲ့ရုန်းကန်မှုအကြောင်းကိုပြကန်းလို့ပြသထားတဲ့
The women's suffrage movement just didn't appear out of nowhere. You know, they had these abolitionist foundations. They had.
အမျိုးသမီးတွေမဲပေးခွင့်ရဖို့ကအချိန်တိုဝင်ဖြစ်လာတာမဟုတ်ပါဘူး။ လူအခွင့်အရေးခွဲခြားဆက်ဆံမှုတွေကိုစန့်ကျင်ကြတဲ့အဖွဲ့အစည်းတွေနဲ့နှိမ့်ရှေပူးပေါင်းလှုပ်ဆောင်ခဲ့ကြရတာပါ။ တနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ရှားမှုတွေအစဉ်ဆက်မှာအရှိန်အဟုန်မြင့်ပူးပေါင်းပါဝင်လာကြဖို့ဟိုးအဆအူကလေးကသူတို့တွေအချင်းယူစူးစမ်းခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1928ခုနှစ်နောက်ပိုင်းမှာအရှိန်မြင့်လာခဲ့တာပါ။အဲလီဇဘက်ကက်ဒီစတန်တန်နဲ့ လူခရစ်ရှန်မော့ဒယ်လိုအမျိုးသမီးခေါင်းဆောင်တွေဦးဆောင်ပြီးတော့နယူးယောက်ပြည်နယ်စနီကာဖောစ်မြို့မှာပထမဆုံးအကြိမ်အမျိုးသမီးအခွင့်အရေးညီလာခံတစ်ရက်ကိုတထောင်ရှိရာ၄၈ခုနှစ်ဇူလိုင်လမှာကျင်းပခဲ့ပါတယ်။လူပေါင်း300လောက်တက်ရောက်ခဲ့တဲ့ဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုရှိလူသားအလုံးမှာဂျန်တူအခွင့်အရေးရှိတယ်ဆိုတာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင် Declaration of Sentiment ဆိုတဲ့အခွင့်အရေးကြေညာကြတဲ့တရားဝင်လေအမျိုးသမီးရေးလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်။ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလျှောက်ပြောင်းတဲ့ဖိနှိပ်မှုတွေရှိခဲ့ပေမဲ့လို့အမျိုးသမီးခေါင်းဆောင်တွေလက်ကျွာလှုပ်ရှားသူတွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနားမလည်ဆုပ်ခဲ့ကြပါဘူး။နိုင်ငံလုံးဆိုင်ရာအမျိုးသမီးညီလာခံကို1850ခုနှစ်မှာပထမဆုံးတစ်ချိန်နောက်1852ခုနှစ်မှာဒုတိယအချိန်မက်ဆာချူးဆက်ပြည်နယ်မှာကျင်းပခဲ့ကြသလိုအဲ့ဒီနောက်ဆယ်စုနှစ်ငါးစုကျော်ကာလတခြားအမျိုးသမီးတွေမဲပေးခွင့်အခွင့်ရရဖို့အတွက်လူမှုအတိုင်းဝိုင်းတွေမှာပညာပေးလှုပ်ဆော်တာလွတ်တော်ကိုစုပေါင်းလက်မှတ်ရေးထိုးတင်ပြတာဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းအာမခံပေးဖို့တောင်းဆိုတာတွေကိုစက်တိုက်လှုပ်ဆောင်ခဲ့ကြပါတယ်ဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်သန်းခဲ့ပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့သမိုင်းဝင်အခွင့်အရေးတရက်ကိုရရှိခဲ့ကြတာဖြစ်ပါတယ်။ဒီကနေ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့ကျန်းသူအခွင့်အရေးတွေရနိုင်ကြပြီဆိုပေမဲ့တချိန်ကအခုလိုနောက်ကန်သမိုင်းဖြတ်သန်းမှုတွေကိုကြည့်ရင်အမျိုးသမီးတွေအနေနဲ့သူတို့ရဲ့အခွင့်အရေးကိုအလွယ်တကူရခဲ့တာမဟုတ်ဘူးဆိုတာသိနိုင်တယ်လို့အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်လေးစုကျော်နေထိုင်လာခဲ့တဲ့ဒေါက်ခင်ဆွေမြင့်ကပြောပါတယ်။ သူအမေရိကန်ပြည်ထောင်စုကိုစပြီးတော့ရောက်ခဲ့တဲ့အချိန်လုံးကနဲ့အခုအချိန်မှတော့အမျိုးသမီးတွေအတွက်အခွင့်အရေးနဲ့အခွင့်အလမ်းတွေအများကြီးကွာခြားပြောင်းလဲသွားခဲ့ပြီးတော့ဒါရီယာအမျိုးသမီးတွေကိုယ်တိုင်ကကြိုးပမ်းအားထုတ်ခဲ့တာကြောင့်ဖြစ်တယ်လို့ဒေါက်ကင်ဆွေမြင့်ကပြောပါတယ်
American အမျိုးသမီးတွေကဒီနေ့အခုအနှစ်တရာအခွင့်အရေးရခဲ့တယ်ဆိုတော့သိပြီးတော့ဝင်သားပါတယ်သူတို့ဒီအခွင့်အရေးရဖို့မဲပေးတာတို့ကြာနဲ့ဟိုဒီအလုပ်ခွင့်မှာမိမတွေဝင်နိုင်တာတို့ဆိုတော့သူတို့အများကြီးအခက်ခဲကြော်ခဲ့ရပါတယ်အဲ့တော့အခုလည်းသူတို့ဆက်လက်ပြီးတော့အခွင့်အရေးရဖို့အတွက်ဒီဌာနတွေအမျိုးမျိုးမှာလည်းသူတို့ကြိုးစားခဲ့ပါတယ်ဟိုတုန်းကအမျိုးသမီးတွေကຢາຮູ້ကြည့်တဲ့ຢາຮູ້တွေလည်းမຢားနိုင်ခဲ့မຢားခဲ့ပါဘူးအများကြီးလည်းသူတို့လှုပ်ရှားခဲ့ပါတယ် equality ကိုသူတို့ပြောခဲ့ပါတယ်အဲ့တော့တော့တဖြည်းဖြည်းတစ်ခါတည်းဟိုဌာနတွေမှာຢາຮູ້တည်းရပါတယ်ဒါ maternity leave ဆိုလို့ရှိရင်လည်းတေချာပေးကြပါတယ်အိမ်ကနေလှုပ်ဖို့လည်းခွင့်ပြုလာတယ်တဖြည်းဖြည်းနဲ့ဟိုအများကြီးအမျိုးသမီးတွေတက်ကကောင်းလာပါပြီဆိုတော့ကျွန်မမြင်ရပါတယ်
ဒီလိုတိုးတက်မှုတွေရှိတဲ့ဆိုပေမဲ့လည်းအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေလုံးဝပျောက်ပြက်သွားတာတော့မဟုတ်သေးဘူးလို့လည်းဒေါက်ကင်ဆွေမြင့်ကပြောပါတယ်
။ဒီမြင်တာကတော့ຢາຮູ້တက်ခံနေကြလို့ရှင်ရအမျိုးသမီးတွေအတွက်ဆိုရင်တောင့်နေပါတယ်။ example ပေးရမယ်ဆိုလို့ရှင်တော့နှစ်ဦးလုံးကဆိုကြပါစို့ PhD ရှိတယ်ဆိုတော့လုံတန်း experience လည်းရှိတယ်။ဒါပေမဲ့ຢາຮູ້တက်သွားတဲ့အခါမှာအမျိုးသားတက်သွားတာအဲ့လိုမျိုးတွေ့ရပါတယ်။အဲ့ဒါကိုအန်တီတို့ကအဲ့ဒီမှာလည်းကိုကလည်းအန်တီတို့စူးစမ်းခဲ့ပါတယ်။အဲ့တော့စူးစမ်းခဲ့တော့တဖြည်းဖြည်းတဖြည်းဖြည်းသူတို့တွေလည်းအမျိုးသမီးတွေကကိုဒီ team leader တို့ group leader တို့ supervisor တို့ဆိုတာဖြစ်လာတာအန်တီခုဒီမှာအန်တီရောက်တာအနှစ်40ရှိပါတယ်မြင်ရပါတယ်။အဲ့ဒါကြောင့်လည်းဝင်တာပါတယ်။ဒါပေမဲ့ကြည့်လိုက်လို့ရှိရင်အမျိုးသမီးတွေကနေမှာသေးတယ်ဒီဥဆောင်နိုင်တာဥဆောင်နိုင်ရဲ့ဒါနဲ့နေရမရတာဟုတ်အဲ့ဒါတခုတော့ရှိပါတယ
်ဘယ်လိုပဲဖြစ်ဖြစ်အမေရိကန်မျိုးသမီးတွေဟာတခြားနိုင်ငံတွေကအမျိုးသမီးတွေနဲ့နှိုင်းယှဉ်ရင်တော့ဒီကနေ့အချိန်မှာနိုင်ငံသားတယောက်ရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုအခိုင်အမာရရှိခံစားနေရပြီဆိုတာကိုတော့ညင်းလို့ရမယ်မထင်ပါဘူးနှစ်ပေါင်းများစွာအချိန်ယူတိုက်ပွဲဝင်ပြီးရခဲ့တဲ့အသေးအပွင့်ကိုဒီကနေ့အမျိုးသမီးတွေခံစားနေကြတာပါဒီလိုတိုးတက်အောင်မြင်မှုတွေကိုနမူနာယူပြီးမြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့လည်းကိုယ့်ရဲ့အခွင့်အရေးကိုအမိအယရယူနိုင်အောင်ကြိုးစားသင့်တယ်လို့မြန်မာနိုင်ငံရဲ့ပညာရေးခန္ဓာကိုတစ်ဖက်တစ်လမ်းကကူညီပံ့ပိုးပေးနိုင်ဖို့အတွက် Gift of Education ဆိုတဲ့ပညာဒါနအဖွဲ့ကိုဦးဆောင်ထူထောင်ခဲ့သူဒေါ်ဆနာခင်ကပြောပါတယ်
ပမာအမျိုးသမီးတွေကအင်မတန်တော်ပါတယ်အလုံးထဲမှာပညာမှာလည်းတော်တော်ဟိုမျိုးသားတွေနဲ့တူတူပဲတန်းတူပဲရှိတယ်အဲ့တော့သူတို့အနေနဲ့ကဟိုဒီပါဝင်မှုကိုသူတို့စိတ်ကလေဟိုအခုအထိကတော့တိတ်ပြီးတော့သူတို့ကဟိုဒီနိုင်ငံရေးဆိုလို့ရှင်လေဩဒါကြီးကလုပ်စရာမလိုဘူးဆိုပြီးတော့သဘောရှိတယ်အဲ့ဒီဟာဟိုပါဝင်မှုကိုဟိုရှိအောင်လို့ပေါ့နော်သူတို့ကိုလည်းလုံနိုင်ပါလေသူတို့မှအရေးချင်းရှိတယ်အဲ့ဒါကိုလုံကြပါလို့သူတို့ကတော့အခုဆိုလို့ရှင်တော့ဩမလိုဘူးပေါ့နော်မလို့ကျမတို့ကတော့ပညာရေးဘက်ကိုပဲကျမတို့လုပ်မယ်ပါမယ်ဒါပေမဲ့အဲ့ဒီလိုမျိုးဒီလွှတ်တော်တို့ဘာတို့မှပါတော့မှပဲကိုကပြောင်းလဲတယ်လေလေအများကြီးလုပ်နိုင်တယ်ဦးဆောင်နိုင်တယ်အဲ့ဒါကြောင့်မလို့ဟိုဒီကိုစိတ်ဝင်စားမှုဟိုရှိနေတာလေးတွေကိုပဲနည်းနည်းပြိုးထောင်ပြီးတော့အဲ့ဒါတွေကိုလှုပ်ဆိတ်ချင်ပါတယ်
အမျိုးသမီးတွေရဲ့ဘဝအခြေအနေတွေတိုးတက်ပြောင်းလဲလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဦးဆောင်လှုပ်ရှားမှရမယ်ဆိုတာကိုတော့အမေရိကန်မျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကတည်တည်ပြခဲ့ပါတယ်။အခုဆိုရင်တော့အမေရိကန်ပြည်ထောင်စုကရေးပါတဲ့ဦးဆောင်မှုနေရာတွေမှာအမျိုးသမီးခေါင်းဆောင်တွေအများအပြားရှိနေပါပြီ။လက်ရှိလွှတ်တော်အထွေမှာလည်းအမျိုးသမီးဦးရေဟာ132ဦးအထိရှိပါတယ်။လာမယ့်2020သမရရွေးကောက်ပွဲမှာလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေအရင်ကထက်ပိုးပြီးတော့များလာဖို့ခန့်မှန်းရပါတယ်။အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းကိုယ့်ရဲ့အောင်မြင်မှုတွေကိုလျှော့မတွက်ပဲတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲဆိုတာဖြစ်လာနိုင်တယ်ဆိုတာကိုတင်ပြရင်းနဲ့ဒီပြင်ပရဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ပြရစီရှင
်မကင်ဖြူတွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်ဒီတစ်ပတ်တော့တနင်္ဂနွေပိုင်းဆိုလာစွန့်ရင်ထုတ်တဲ့ stand alone ဆိုလာစနစ်နဲ့ရက်စတာထုတ်တဲ့အကြောင်းပြောပြပါရစေ ာရက်စစ်တန်းအလိုက်လလန်းမမီတဲ့နေရာတွေမှာရှိတဲ့နေအိမ်တွေဒါမှမဟုတ်အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ရက်စစ်မီးရဖို့သုံးတဲ့စနစ်မျိုးပါ off grid လို့လည်းခေါ်ပါတယ်စီးပွားရေးအရာအတွက်ချိတ်ခိုက်တယ်လို့သဘာဝဝန်းကျင်ကိုလည်းမထိခိုက်စေဘဲရက်စစ်ထုတ်ယူတဲ့နေပါရက်စစ်တန်းအားကိုနေအိမ်ကြီးကနေထုတ်ယူသုံးဆရမှာပုံစံနှစ်မျိုးရှိတယ်လို့ကိုယ်တိုင်တနိုင်တစ်ပိုင်းဆိုလာစွမ်းအင်တက်ဆင်ပေးနေတဲ့ Go Green မြန်မာကုမ္ပဏီတည်ထောင်ထားတဲ့ Engineer ဦးမိုးဟင်းကပြောပါတယ
်ကျွန်တော်တို့ဆိုလာမှာရေဝါကျင်းနှစ်မျိုးအဓိကရှိတော့တစ်ခုကဆိုလာဖာမင်းနဲ့ဆိုလာဟောမ်လုံးစနစ်ပေါ့နော် individual system လို့ပြောရင်လည်းရပါတယ်အဲ့တော့ဖာမင်းကတော့ပုံမှန်ကြီးမှာလုပ်နေတာညာဟိုကျွန်တော်တိလောက်ဆိုရင်၃-၅ဦးလောက်ရှိနေပြီထင်တယ်အထူးဖြင့်မမပြည်ပဲဘိုင်းဘက်မှာလုပ်တာများတယ်အခုကဒီနည်းဉာဏ်နဲ့ဝေးနဲ့မန်လေးတိုင်းအိပ်ပဲထဲမှာပုံများတယ်လို့နားလည်ထားပါတယ်အာ home loan system တော့ကျွန်တော်ငွေရဲကွာရွာလေးမှာတော့သူတို့ solar ဝယ် battery ဦးလေးချိတ်ပြီးသုံးနေတာမျိုးတော့တော့ရှိပါတယ်အခုကျွန်တော် system ကတော့အဲ့လိုမဟုတ်ဘူးပေါ့နော်ကျွန်တော် system ကတော့မင်းကောင်ကြီးဒီကြီးလေးထိ battery မပါဘဲနဲ့မောင်းတဲ့ system အဓိကပေါ့
home loan system နဲ့ solar farming နဲ့ပါကွာပါလဲ
Solar farming ကတော့ solar ကြရည်အများကြီးထည့်ထားပြီးတော့မှသူ work ကိုအများကြီးထုတ်ပြီးတော့မှသူက bank နဲ့ကိုထည့်ပြီးတော့မှ end မှာပြန်မြန်မာ distribute ပြန်လုပ်တာပေါ့အဲ့ဒီ distribute ပြန်လုပ်တဲ့အခါမှာအဲ့ဒါ solar credit ကိုထည့်တာပြုလဲဒါနောက်ပိုင်းတော့ဖြစ်လာတော့မှာပေါ့ဆိုတော့ solar ကိုပြန်ရောင်းမယ်ဆိုဒီမှာ PV ဖြန့်နေတယ်ထည့်မယ်ဒါမျိုးတွေနောက်ပိုင်းဖြစ်လာတော့မှာပေါ့ဆိုတော့ solar ကြရည်ရောက်များစွာကိုပေါင်းအားထုတ်ပြီးတော့မှအင်းမျိုးပြန်ဖြန့်ပြီးတဲ့ system ကိုဒါ solar farming system လို့ခေါ်တာ
home loan ကြတော့
home loan ကြတော့တနိုင်တစ်ပိုင်းတအိမ်စေယုံတယုံခြံတချမ်းဒီလိုပေါ့ဒါ loan system ခေါ်တာပေါ့နော
်နေစွန့်ရင်ဟာသုံးမကုန်တဲ့စွန့်ရင်တခုပ
ါ solar တော့သိရတဲ့ဘက်ကကျွန်တော်တို့အနေနဲ့ထွက်တဲ့အချိန်ကနေဝင်ချိန်ပေါ့နော်တော့ရေဘူးအပြင်ပြောမယ်ဆိုရင်6နာရီနေပတ်မယ်သူကထွက်တဲ့ဒီထဲမှာပါဝင်တဲ့ light rig လေကြောင့်ပြောပြောမှာအဲ့ဒီပြင်းအားစွန့်အားပေါ့အဲ့ဒီမှာပါတဲ့အလင်းအားပေါ့နော်အဲ့အများဆုံးဖြစ်တဲ့ချိန်ကဒီစဖြစ်တဲ့ချိန်ကဒါ9နာရီဝန်းကျင်9နာရီခွဲဝန်းကျင်ပေါ့နော်ညနေဆိုရင်လေးခွဲ9နာရီအထိပေါ့နော်အဲ့ဒီနောက်ပိုင်းဆိုတော့ပြင်းအားနဲ့ကျသွားတယ်ပေါ့အဲ့ဒါကိုအကြောင်းပြုပြီးတော့မှဒါတော့လေသူကတော့ဂျန်ကြည့်မြဲစွန့်ရင်ဆိုတဲ့အတိုင်းနဲ့ဟိုနေပုံသွားပြီးနောက်တစ်နေ့ရရင်နေတန်ထွက်ရင်ပြန်ရမယ်အဲ့တော့ဝယ်ရတာမရှိဘူးအတံမထွက်ဘူးစူညာညင်းရှိဘူးပလူရှင်းမရှိဘူးစိတ်ညင်းရဲ့နေရာထုတ်ပေးတဲ့စိတ်ရောပေါ့ဆိုတော့နေရာလဲထုတ်ပေးနေတာကကျွန်တော်ကဘာမှာရှိတဲ့လူကြီးအပေါင်းလုံးတုံးမယ်ဆိုရင်လူကြီးနောက်တော့အစပေါင်းပတောင်းကျော်တုံးတာတော့မှမကုန်ဘူးဆိုပြီးသူပြောထားတယ်သူတွက်ချက်တာလေဆိုတော့အဲ့လောက်များတဲ့ swing ကကျွန်တော်တို့ကဘာဥပ္ပယ်ရှိတာခဲ့တာဟာအခုမှကျွန်တော်တို့တုံးနေတာဖြစ်လာကြတာ
အသေးစားလုပ်ငန်းတွေအတွက်ပါအဆင်ပြေစေနိုင်တဲ့တနိုင်တစ်ပိုင်းထုတ်ယူတဲ့နည်းဟာအင်းကြီးချင်းထိုင်းနိုင်ငံမှာတွင်တွင်ကြဲကြဲတုံနေတာပါ
တနိုင်တစ်ပိုင်းလုပ်တဲ့စနစ်ပေါ့နော်ဒီ system ကခိုင်မာယူရမှာတို့ကြည့်ပါနှစ်ပေါင်းကတော်တော်ကြာနေပြီ10နှစ်20လောက်ကိုတုံနေတာအဓိကပဲမှာတုံနေဆိုရင်တို့ layer site view ရေးတဲ့လိုအပ်တဲ့ရေးတင်တဲ့ဒီစားမှာတို့တုံနေကိုအင်းနာချင်းနိုင်ငံမှာတုံနေတာဒီလောက်ကြာနေပြီချိန်ပေါ်မှာဘာပြီးမှတုံးတာမတွေ့ဆိုတော့ဘာကြောင့်ဒီလောက်တွင်ကျဲတုံးနေပမာပြီးကမဖြစ်ရပါလဲပေါ့နော်ဆိုတော့အဲ့ဒါဒီသားမိရဲ့ဒီဟာတော့ပမာပြီးယူလာရင်တော့ဖြင့်ပမာပြီးရဲ့လူကြီးကျော်တော့ကျိုးဆက်ရောက်မှုရှိမှာပဲလို့ဒါလို့မြင်ပြီးတော့မှဒါတကယ်ရင်းနေတဲ့ဆိုင်မျိုးမှပမာဆက်လုပ်တော့လေးရောက်ပြီအခုဒီဟာတော့ဒီနေရာမှာတွေ့တဲ့ system ဒါရေတင်တဲ့ဟာကိုတိကျအောင်ကြပြီးလောက်တာဖြစ်တဲ့အတွက်ဒါပမာကြီးမှာလဲဆိုရင်ကျွေးရီ၃ရီချိုးရီစတဲ့ဖြစ်ဒူလေဆိုတဲ့ဟာကိုဖွင့်ပြီးတော့မှဒါပြူကြတာဒီ system ကကျွန်တော်တို့ဒီနေဘက်မှာရှိနေတဲ့နေရောင်ရေကိုအသုံးပြုပြီးတော့မှ battery တုံးပြာမလို့ပဲနဲ့ရင်းကောင်ကြီးကလည်းတော်တော်များများထိတုံးရပါယူရီယာမှာဆိုရင်ဘယ်လောက်ထိကျွန်တော်တွေ့ခဲ့ဆိုရင်ကောင်ကြီး650ကျော်ထိတုံးတာလေမှန်စက်ယူနေရစတုံးတာတွေ့ဒီတော့ခါကြတော့ကျွန်တော်အနေနဲ့ပမာယူရည်ကြည့်ယူလာလို့ရေဟောတယ်ကျွန်တော်တို့စီမှာလည်း130ရောတာတုံးနေတာတွေ့တာခါကြတော့ဒါပမာကြည့်တုံးမယ်ဆိုရင်ဒါတော်တော်ကိုတုံးတဲ့နေကိစ္စဆိုဒါကနေ့ဘက်တုံးတဲ့ကိစ္စမဟုတ်နော်ညဘက်တကယ်လို့ညတုံးမယ်ဆိုရင်တော့ဒါ battery တုံးအောင်တော့မပေါ့အဲ့ကြည့်ရအောင်
အစိုးရဒါဘေး line နဲ့မချိတ်ဆက်နိုင်တဲ့နေရာတွေမှာဖြစ်စေ ကိုသုံးကျင်တဲ့အချိန်မှာမီးမရပဲလျှက်စစ်ဓာတ်အားလုံးလုံးလောက်လောက်မရပဲဖြစ်နေတာမျိုးတွေအတွက်ဒီ stand alone system ကိုသုံးတာဟာရေရှည်မှာဇယိတ်တက်တာစေပါလေ။စပြီးတက်ဆင်ချိန်မှာတော့ဆိုလာပြားနဲ့မော်တာပေါ်မှာမူတည်ပြီးကုန်ကြမှုရှိပါလေ။ဒါပေမဲ့အခုနည်းပညာတွေတိုးတက်လာတာနဲ့အမျှဇယိတ်နည်းနည်းနဲ့စွန့်ရင်ပိုးပြီးထုတ်ပြနိုင်တဲ့ဆိုလာပြားတွေရှိလာပါပြီ။
ဆိုလာရဲ့သဘောတရားကဆိုလာပြားက watt 320ထုတ်ပြီးလေဆိုရင်ကျွန်တော်တို့က320အပြည့်သုံးလို့မရဘူး။100နဲ့80လောက်ပြင်မယ်။ဒါ20ခန်းလောက်တော့ဆင်း။အဲကျွန်တော်တို့ဒါအကြောင်းပြုပြီးမှ calculation ကျွန်တော်လုပ်ရပါတယ်။ဆိုလာပြားအကြီးအကျယ်တော့ငင်းကောင်ကြီးဘယ်လောက်သုံးနေပုံမှန်တွေ့ရတယ်ပေါ့လေ။ငင်းကောင်ကြီးငါးမူးကနေအကောင်ရာခဏန်းပြီးကျွန်တော်တို့လုပ်လို့ရပါတယ်။သုံးပြနေကြပါတယ်။မော်တာဆိုတာဒီငယ်ရင်းခေါ်ဆိုတာ walking horse လို့ခေါ်တာဆဲရုံမှာသုံးတဲ့မော်တာကောင်လည်းအသုံးချလို့ရပါတယ်အိမ်ဒီမှာလည်းတချို့မော်တာသုံးလို့လုပ်တဲ့အလုပ်တွေရှိပါတယ်သုံးချလို့ရပါတယ်ဆိုလာပြားဈေးကြီးနေတာအခုဒီကျလာတဲ့ဆိုလာပြားရဲ့ technology ရဲ့တစ်ဖြည်းဖြည်းမြင့်တဲ့မြင့်လာအရင်တော့ watt လောက်ထုတ်ပေးနိုင်ဘူး watt တကြီးပုံများလာပြီအခုဆိုရင်ဆိုလာပြားတွေကဟလာဟိုပြိနေတဲ့အပြားကြီးတိုင်းပို့တော့ပဲနဲ့ကိုလိမ့်လို့ရတာမျိုးလို့ဒီလေးပြင်ပင်ပေါင်းနေပါရင်လည်းအချက်မျိုးမဟုတ်တော့ဘဲဆက်ကူလိုပုံစံမျိုးလိုဟာစထွက်လာနေပြီပေါ့ဖြည်းဖြည်းဒါနေနော်ဝတ်တွေလည်းတစ်ဖြည်းပုံများလာပြီဒေးလုံးတွေလည်းကျစေကျလာနေပြီပေါ့နော်ဆိုတော့အများကမှတတိယကသွားမယ်ကျွန်တော်တို့ယူကြည့်တယ်ပေါ့နော
်ဦးမိုးဟင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်နေနည်းပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဘဂင်မြတ်တဲ့ရဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA မှာတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ကြပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုငိမ့်ညံ့ကပြောပြမှာပါ။
ပြီးခဲ့တဲ့ကြာသပတေးနေ့ကအိုမန်ပင်လယ်ကွေ့မှာရေနံတင်သင်းမောနှစ်စီးတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတုံ့ပြန်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာသဘောတူညီချက်တစုံတရာရအောင်တည်ဆောက်နေတယ်လို့ကာကွယ်ဝင်ကြီးပက်ရှန်နဟန်ကပြောပါတယ်။အခြေအနေတွေဆိုးလာရင်ရင်ဆိုင်ဖို့အတွက်ဖြစ်နိုင်တဲ့အစီအစဉ်တွေရေးဆွဲထားဖို့လိုအပ်နေပြီးနိုင်ငံတကာအခြေအနေဖြစ်တဲ့ဒီကိစ္စအတွက်လည်းထောက်ခံမှုတိုးရအောင်ကြိုးပမ်းရမယ်လို့သူကတောက်ကြနေမှာပြောပါတယ်။ဒီတိုက်ခိုက်မှုအတွက်အီဗန်ကိုအမေရိကန်ကအပြစ်တင်ထားပြီးအမေရိကန်ရေတပ်ကထုတ်ပြန်တဲ့ဗီဒီယိုမှာအီရန်ကင်းလှည့်ရေးရင်တစည်းပေါ်ကလူတွေကမပေါက်ကွဲသေးတဲ့လင်းပတ်မိုင်းတစ်လုံးကိုဂျပန်ရေနံတင်သင်းမောခူခူကာ Courageous သင်းမော1ပိုင်နာကခွာနေတဲ့ပုံဗီဒီယိုကိုထုတ်ပြန်ထားတာပါအမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနိုင်ငံတို့အကြားလူဝင်မှုကြီးကြပ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေလုပ်နေစင်ပါပဲမက္ဆီကိုနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲတိုနီတာဝီလီယံလိုပက်စ်ကယာရုကနေနှုတ်ထွက်သွားပါတယ်။သူဟာဒီယာရုမှာ9လတာတာဝန်ထမ်းဆောင်ပြီးတဲ့နောက်တောက်ကြနေမှာသမရအန်ဒရီလိုပက်စ်အိုဘရာဒေါစီကိုနှုတ်ထွက်စာတင်သွင်းခဲ့တာပါ။ဒီလိုနှုတ်ထွက်ကြောင်းကြေညာချက်ဟာအမေရိကန်သမရထရန့်တွန်းအားပေးနေတဲ့နှစ်နိုင်ငံအကြားနယ်စပ်တရားမဝင်ဖြတ်ကျော်ဝင်ရောက်သူတွေနဲ့ခေလုံခွင့်တောက်ခံသူတွေဆိုင်ရာဆွေးနွေးပွဲတွေလုပ်နေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။ဒိမတ်နိုင်ငံကဆိုရှယ်ဒီမိုကရက်တွေပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကြောင့်ဥရောပတိုက်ကအ धिक လက်ဝဲပါတီတွေအတွင်းမှာတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုကျင့်သုံးမလားဆိုပြီးဆွေးနွေးငင်းခုန်လာကြပါတယ်။ဒိမတ်ဆိုရှယ်ဒီမိုကရက်လက်ဝဲပါတီကပိုပြီးတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးကိုလုပ်မယ်လို့ပြောပြီးပါလီမန်ရွေးကောက်ပွဲမှာနေရာအများစုရလာခဲ့တာပါ။ဥပဒေပြုလွှတ်တော်အမတ်နေရာ196နေရာမှာ91နေရာဆိုရှယ်ဒီမိုကရက်တွေဦးဆောင်တဲ့မဟာမိတ်တွေကအနိုင်ရခဲ့တာပါ။
ကျေးဇူးပါခင်ဗျာတရင်ချင်းညုတ်ကိုကိုငင်းညာပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ္ဒယ်ရမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းတို3240 48လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာပါတို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ
Thank you. This program has come to you from the Voice of America, Washington.